လည်းများနေတကွာစัจจဝလန္တမှာရှိကြတဲ့လူနာမြမတ္တဝါအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2004ခုနှစ်ဒီဇင်ဘာလ18ရက်ရန်ကုန်မြို့စံချောင်းမြို့နယ်အောင်ချမ်းသာရက်ွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်းကံမြင့်ကျောင်းတိုက်တရားဝဲချင်းမြောက်ကြီးဝရဝိဇ္ဇအဖွဲ့နဲ့တရားဝဲအလူရှင်များပူးပေါင်းစီစဉ်ဆင်ရင်ကျင်းပတဲ့ရန်ကုန်မြို့ကျောင်းမြောင်မိခင်ကြီးတော်ကျင်နှတ်သားကိုထင်းမြင့်မိသားစုကြည်မြင်နိုင်မိဘနှပါမှုထားပြီးတော့သာသီသူကိုဝင်းနိုင်ညို့မိသားစုတို့ရဲ့ဓမ္မဒါနတရားအလှအမတ်ဒါနအနိုင်နိဗ္ဗာန်အလှဓမ္မတပင်မှာအသေးလှတဲ့သူလို့အမည်ပေးထားတဲ့တရားတစ်ခုနဲ့ဓမ္မဒါနတရားလှပေးလှူမှာဖြစ်ပါတယ်တရားလူရှင်အနေနဲ့တရားလူမပေးလူခင်တရားလူခံပုဂ္ဂိုလ်များအနေနဲ့တရားလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်းဥစွာရှိခိုးပူဇော်ကြရအောင်ခုကံရင်ပိတဲ့ကတော့အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်သုံးမျိုးရပြီးသားပဲမဟုတ်လားအဲ့တော့အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်သုံးမျိုးတစ်မျိုးကိုသုံးခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်မိမိဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုယ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစဉ်ကပါတယ်လေအသေးလှတဲ့သူအသေးလှတဲ့သူဆိုတာအရန်ထားတဲ့သူပိတ်ထားတဲ့သူလို့ဆိုလိုတာမဟုတ်ဘူးနော်အရထက်မှာသိကောင်းနေဆိုရင်အသေးကောင်းနေသိဆိုးတယ်ဆိုလို့ရှိရင်လေအသေးဆိုးတယ်တခုခုကိုသိကြိုက်တယ်ဆိုလို့ရှိရင်လေအသေးကြိုက်တယ်တရားကရမ်းမိုက်တယ်ဆိုလို့ရှိရင်လေအသေးမိုက်တယ်တရားကိုချစ်နေပြီဆိုရင်လေအရန်ချစ်တယ်ဆိုရင်လေအသေးချစ်တယ်အရန်မုန်းနေဆိုရင်လေအသေးမုန်းနေအရထက်မှာပြောလို့မရှိဘူးလားပြောလို့ရှိတယ်အသေးလှတဲ့လူဆိုတော့အရန်လှတဲ့လူလို့ထင်နေမှာဆိုလို့နော်အရန်လှတဲ့သူသိမ့်လှတဲ့သူအမတန်လှတဲ့သူလို့ဆိုလို့ရမဟုတ်ပါဘူးသာလပပပေတဲ့သူကောင်းကောင်းမွန်မွန်ပေတဲ့သူမြင့်မြင့်မြတ်မြတ်ပေတဲ့သူထူးထူးခြားခြားပေတဲ့သူလို့ဆိုလိုပါတယ်မွေးဖွားလာတဲ့တတဝါတိုင်းတနည်းနည်းတစ်ချိန်ချိန်မှာဤကံမုတ်ချပေကြရမှာဖြစ်လို့နေစဉ်နဲ့အမျှတတဝါတွေပြီးနေကြပါတယ်နေ့စဉ်နဲ့အမျှဆိုတဲ့နေရာမှာနာရီနဲ့အမျှမိနစ်နဲ့အမျှစက္ကန့်နဲ့အမျှပါပဲစက္ကန့်တိုင်းစက္ကန့်တိုင်းတတဝါတွေပြီးနေကြပါတယ်ငရေတိရိစ္ဆာန်သိတာအတူတကယ်ဆိုတဲ့အပေဘုံနာတတဝါတွေနတ်ဗြဟ္မာဆိုတဲ့အရှင်မြတ်ဒုက္ခိဘုံနာတတဝါတွေဆိုတာတားထားလိုက်အောင်ကိုယ်နဲ့ဇက်ချင်းတူတဲ့လူတတဝါတွေကိုပဲစက္ကန့်တိုင်းပေးနေကြတာပဲနိုင်ငံအနှံ့နဲ့ချမ်းပြီးတော့ကြည့်လိုက်မယ်ဆိုရင်စက္ကန့်နဲ့စက္ကန့်တိုင်းလူသားတွေသိမနေကြဘူးလားသိနေကြတာပဲမြန်မာနိုင်ငံတစ်ခုတည်းအနေနဲ့ကြည့်မယ်ဆိုရင်တော့စက္ကန့်တိုင်းတော့သိချင်မှသိမယ်နေ့တိုင်းတော့မသိဘူးလားသိတယ်တခြားမျိုးတွေဆိုတာသာထားပါအောင်ရန်ကုန်မျိုးတစ်မျိုးတည်းကိုပဲနေ့တိုင်းသိမနေကြဘူးလား
နေကြပါရဲ့ခင်ဗျာ
ဒီတိုင်းဒီတိုင်းလူသားတွေသိနေကြတာပဲနေ့စဉ်နေ့စဉ်လူတွေသိနေကြတယ်ဆိုတဲ့စကားလေးကိုသိချညံသွင်းပြီးတော့နာယူနေတဲ့ဆိုရင်ဒီစကလုံးတစ်လုံးနဲ့ရင်ကိုတန်ဝေကညာရှင်းတတ်နိုင်ပါတယ်စကလုံးလေးမှညံလေးသွင်းပြီးတော့သိထားနားနေတဲ့ဆင်စကံတိုင်းတတဝါရီသိနေကြတယ်နေ့တိုင်းနေ့တိုင်းတတဝါရီသိနေကြတယ်နေ့တိုင်းနေ့တိုင်းလူသားတွေသိနေကြတယ်နေ့တိုင်းနေ့တိုင်းရံကုန်မြို့မှာလူတွေသိနေကြတယ်ဒီစကလုံးလေးကြားလိုက်တာနဲ့ဟိုက်ခနဲ့ဆိုစိတ်ကလေးကတန်ဝေကလေးနဲ့နွမ်းလျသွားမှာပဲခုနွမ်းလျသွားရဲ့လားတချို့ကရက်ထဲမှာပြောလို့ရှိတယ်သိစကားမပြောနဲ့သိစကားမပြောနဲ့လို့မပြောကြဘူးလားပြောကြတယ်။သေဆိုတဲ့စကားလုံးပြောတာမကြိုက်ကြဘူး။ငါတို့သေတာသေလိုက်ရှင်တော့တာပဲ။သေတော့မှပဲအေးမှပဲ။သေတာသေလိုက်ပါတော့။အဲ့လိုပြောတဲ့စကားမျိုးဆိုရင်တော့နမိတ်မရှိနမမရှိစက်တည်မင်္ဂလာမရှိလို့ပြောလို့ရတာပေါ့။သူများကနင်းသေတာပဲကောင်းတယ်နင်းငါသေမှနင်းတို့သိမယ်။သေခြင်းဆိုဘာညာနဲ့ဒီသေဆိုတဲ့စကားလုံးပြောမယ်ဆိုရင်စက်တည်ရှိပါမလား။အဲ့ဒီလိုဒေါသဒေါမနတကိုခြေခံပြီးပြောတာဆိုရင်ဒါသေဆိုတဲ့စကားလုံးမသုံးသင့်တာသေစကားမပြောသင့်တာအဲ့ဒီလိုမဟုတ်ဘဲနဲ့နေစဉ်နဲ့ညာတတဝါတွေပြီးနေကြတယ်တနေ့နေ့တစ်ချိန်ချင်းမှာသေကြရမယ်အချိန်မရွေးသေသွားနိုင်တယ်ကိုချစ်ခင်နှစ်သက်ညံ့လို့တဲ့ဘသူဘဝတွေလည်းအချိန်မရွေးသေသွားနိုင်တယ်တနေ့ကျရင်သူတို့ပြီးပြီးတော့သူသိရင်သူအရင်သိရင်ဒီကိုအရင်သိရင်ဒီလမ်းခွဲကြရမှာပဲသတ္တရားရှင်ပေါ့လေသေးခြင်းသဘောတရားကိုတံဝေကဉာဏ်သဘောလေးနဲ့ဆင်ញင်နှလုံးသွင်းတာတံဝေကအခြေခံပြီးတော့တံဝေကစိတ်ကလေးနဲ့ပြောတာဆိုရင်တော့သေဆိုတဲ့စကားပြောတာစိတ်တည်မရှိဘူးလို့ပြောလို့ရပါမလားမရဘူးသေခြင်းတရားကြောင့်ဆင်ញင်တာလားတံဝေကဉာဏ်ထက်သန်စေတဲ့တရားမရှိတော့ဘူးတံဝေကဉာဏ်ထက်သန်အောင်တွန်းအားအပေးဆုံးတရားကတော့သေခြင်းတရားပဲသေခြင်းတရားကိုဆင်ញင်လို့ရှိရင်တံဝေကဉာဏ်นี่ထက်ထက်သန်သန်ဖြစ်နိုင်ပါတယ်ဒါဒီနေ့ကတော့သေခြင်းတရားကြောင့်ဆင်ញင်ဖို့ဟောမှာတော့မဟုတ်ပါဘူး။နေ့တိုင်းနေ့တိုင်းလူသားတွေသေနေကြတယ်ဆိုတဲ့စကားလုံးလေးပြောရင်းနဲ့ဒီစကားလုံးလေးပေါ်မှာညံလေးစိုက်ပြီးတော့တံဝေကညံယူစီခြင်းလို့ပါ။နေ့စဉ်နဲ့ညလူသားတွေသေနေကြတာမရှိမတွက်နိုင်အောင်များပြားလှပါတယ်။ဘလောက်ပဲများများသေသွားတဲ့ပုဂ္ဂိုလ်တွေကိုတူရတူရပေါင်းစုလိုက်မယ်ဆိုရင်တော့အသေးလှတဲ့သူရဲ့အသေးမလှတဲ့သူရဲ့လို့နှစ်မျိုးပဲရှိပါတယ်။အသေးလှတဲ့ဒီကလည်းသေစိတ်ထပ်ပြီးတော့ခွဲမယ်ဆိုရင်တော့နှစ်မျိုးရှိပါတယ်။ပေပြီးနောက်ဘဝအသစ်ချက်မဖြစ်တော့မယ်သူ။ပေပြီးနောက်ကောင်းရာသူကတိလာရောက်ရမယ်သူ။ပေပြီးတဲ့နောက်ဘဝအသစ်ချက်မဖြစ်တော့တဲ့သူကတော့အသေးအလှဆုံးပုဂ္ဂိုလ်ပါပဲ။ပေပြီးတဲ့နောက်ဘဝအသစ်ချက်ဖြစ်အောင်မယ်ဆိုရင်ခန္ဓာအသစ်တွေထပ်ရအောင်မယ်။ခန္ဓာအသစ်တွေထပ်ရမယ်ဆိုရင်ဝေယခြင်းဆင်းရဲ၊နာရခြင်းဆင်းရဲ၊သိရခြင်းဆင်းရဲ၊ခြေသူနဲ့ကိုယ်ရခြင်းဆင်းရဲ၊မုန်းသူနဲ့တွေ့ရခြင်းဆင်းရဲကြရာမလို့ခြင်းဆင်းရဲဒုရမရခြင်းဆင်းရဲပရိယေသနာဝန်းစာရှာမိရခြင်းဆင်းရဲအဆရှိတဲ့ဆင်းရဲဒုက္ခမျိုးစုံတွေ့ကြုံခံစားရအောင်မယ်။ဒါဆိုရင်ခန္ဓာအသစ်ဖြတ်ဖြစ်ဘဝအသစ်ဖြတ်ဖြစ်စေတဲ့သေခြင်းနဲ့သေသွားတာဟာအသေးလှရဲ့လား။မှန်ပါဗျာ။အသေးမလှဘူး။ဘဝခန္ဓာအသစ်ဆက်မဖြစ်မှအသေးလှတာ။အဲ့ဒီရှုထောင့်ကကြည့်မယ်ဆိုရင်တော့အသေးလှတဲ့သူဆိုတာဘယ်သူပဲရှိလဲ။ဘဝအသစ်ဆက်မဖြစ်မဲ့သူဆိုတာဘယ်သူတို့ယဟန္တာပုဂ္ဂိုလ်ဒီဝိကြောင့်ယဟန္တာရှင်သာမဏေယဟန္တာအမျိုးသားယဟန္တာအမျိုးသမီးယဟန္တာဘယ်ယဟန္တာပဲသိသိဒါအများနဲ့ထိုင်အောင်ပြောလိုက်တာပေါ့လေဘယ်ယဟန္တာပဲသိသိဘဝခန္ဓာအသစ်ချက်မဖြစ်တော့တဲ့အတွက်ဆင်းရဲဒုက္ခတွေအကုန်လုံးချုပ်ငြိမ်းသွားတာမို့အသေးလှတဲ့သူဒါဆိုရင်ယဟန္တာမဖြစ်သေးဘဲနဲ့ပြီးသွားတဲ့ဆိုရင်အသေးမလှတဲ့သူပေါ့ဆန့်ကျင်ဘက်ကိုတွဲပြီးတော့မှတ်ယုံပါပဲအနာဂတ်ပုဂ္ဂိုလ်သိလေအပေလှတယ်လို့မပြောနိုင်သေးဘူး။ဘဝတည်းထက်ဖြစ်ရအောင်မှာလို့။အနာဂတ်တည်းတော့ပဲဖြစ်မှာလေတော့။ဓမ္မပြီမှသွားဖြစ်မှာ။ဓမ္မပြီဖြစ်တော့လည်းမသိရဘူးလား
။
သိရမှာပဲ။ယုတ်နံယုတ်တရားနံတရားလေးရှိနေတယ်ဆိုတာကကယုတ်နံရဲ့အစမပြတ်နှိမ့်ဆက်မှုဒုက္ခကိုခံနေရအောင်မှာပဲ။တက္ကရာဂံတည်းလေဘဝခန္ဓာတည်းထက်ဖြစ်အောင်မယ်။သောတာပန်တည်းလေဘဝခန္ဓာတည်းထက်ဖြစ်အောင်မယ်။သောတာပန်တက္ကရာဂံအနာဂံလို့ခေါ်တဲ့အဝရိယပုဂ္ဂိုလ်တွေသိရင်တောင်မှဘဝခန္ဓာအသစ်ဖြတ်ဖြစ်မှဖြစ်လို့အသေးမလှဘူးဆိုမှတော့ပုထုဇဉ်တွေသိသွားလို့ရှိရင်အသေးလှလားမလှဘူးလားမလှပါဘူးဗျမလှဘူးပေါ့အရိယာပုဂ္ဂိုလ်တွေတောင်မှဘဝခန္ဓာအသစ်ဖြတ်ဖြစ်တဲ့သိခြင်းမျိုးနဲ့သိဦးမယ်ဆိုရင်အသေးမလှဘူးဆိုတော့ပုထုဇဉ်ကတော့ပြောမနေနဲ့တော့ကိုယ်အမြင့်ဆုံးစံချိန်ရှိဒီမှန်ထားတဲ့သ ူတော်ကောင်းပုဂ္ဂိုလ်ဆိုရင်ယဟနာဖြစ်မှတကယ်အသိနာတယ်လို့ခေါ်တယ်။ယဟနာမဖြစ်မချင်းဘဝခန္ဓာအသိတွေထပ်ဖြစ်အောင်မှမလို့အသိမလာဘူး။အဲ့ဒါယဟနာမဖြစ်မချင်းကဟာအသိနာရဲ့ဒီဘရမမဖြစ်နိုင်ဘူးလို့အဲ့ဒီလိုနှလုံးသွင်းထားမှဒူးလောက်တင်မ
ှ
ရှင်လောက်ကြတာလေ။ကို့အမြင်ဆုံးဆန်ကျင်အထိကိုရည်မှန်းထားရမှာနော်။ယဟနာမဖြစ်မချင်းအသိမလာဘူးလို့သာမှတ်ထား။အလောက်ထိမတက်နိုင်ဘူးဆိုတော့ယဟနာဖြစ်ကြီးပဲမှန်းနေရတော့စိတ်ပင်ပန်းလွန်းလို့နည်းနည်းလေးလျှော့လိုက်တဲ့အခါကျတော့ပေးပြီးတဲ့နောက်ဟုတ်ကောင်းညာသူကတိလာရောက်ရမယ်သူဘဝသစ်ထပ်တော့ဖြစ်တယ်ဒါပေမဲ့ကောင်းညာသူကတိလာရောက်ရတယ်ဆိုရင်တော့အသေးလှတဲ့သူလို့ပြောမလားအသေးမလှတဲ့သူလို့ပြောမလားအသေးလှတဲ့သူဒုတိယအဆင့်ပေါ့နော်ပေးပြီးတဲ့နောက်လူဘုံနတ်ဘုံညီမဘုံကောင်းရာသုခရီတွေရောက်သွားတဲ့ဆိုရင်အသေးလှတဲ့သူပဲသောတာပန်တက္ကရာကအနာဂံပုဂ္ဂိုလ်ကတော့သိပြီးတဲ့နောက်ကောင်းရာသုခရီရောက်မှရောက်ပါမလားတွေးပူစရာမလိုတော့ဘူးအောက်ထည့်ဆုံးသောတာပန်ပုဂ္ဂိုလ်ဖြစ်သွားတဲ့ဆိုရင်ကိုပဲအပေလေးကုန်လုံးဝမလားရောက်ရတော့ပါဘူးဒါကြောင့်သုခရီရောက်တဲ့ရှုထောင့်ကကြည့်ရင်တော့အရိယာပုဂ္ဂိုလ်တွေဟာအသေးလှတဲ့သူတွေပဲသိပြီးတဲ့နောက်သုခရီရောက်မလားဒုခရီရောက်မလားနှစ်ခုကွဲပြားနိုင်တာကတော့ဘယ်လိုပုဂ္ဂိုလ်မျိုးပဲရှိလဲပုထုဇဉ်ပုဂ္ဂိုလ်မျိုးပဲရှိတယ်။အရိယာဒီမှာတော့သိပြနာပဲအရိယာကတော့သုခတိရောက်တယ်ပဲအရိယာကတော့ဒုက္ခတိရောက်သွားတယ်လို့မရှိဘူး။ပုထုဇဉ်မှာပဲသုခတိရောက်တဲ့သူဒုက္ခတိရောက်တဲ့သူတို့နှစ်မျိုးကွဲနေပါလေ။အဲ့တော့အများနဲ့ဆိုင်အောင်ပုထုဇဉ်အနေနဲ့ပြောမယ်ဆိုရင်တော့သိပြတဲ့နောက်ကောင်းရာသုခတိလာရောက်ရတဲ့သူဟာအသေးလှတဲ့သူ။သိပြတဲ့နောက်ကောင်းရာသုခတိရောက်အောင်ဆိုရင်တော့ဘယ်လိုသိမှရောက်မှာတော့။ကြည့်ဘယ်လိုသိမှကောင်းရာသုခတိရောက်မှာတော့ပုထုဇဉ်ကလူရင်းကတော့ကုသိုလ်အာယုံလေးနဲ့သိသွားလို့ရှိရင်ကောင်းရာသုခတိရောက်မှာပေါ့ဘဝတခြားလုံးအကုသိုလ်တွေလှုပ်ချင်တဲ့လောက်လှုပ်ခဲ့သေကံဒီကုသိုလ်အာယုံလေးနဲ့သိသွားလို့ရှိရင်ကောင်းရာသုခတိရောက်မှာပဲအသက်ရှင်နေစဉ်လေးနဲ့သွားဆုံးဖြတ်လို့မရဘူးနော်တချို့တဘဝလုံးဘာကုသိုလ်မှမရှိဘူးကုသိုလ်ဆိုလို့တစ်စက္ကန့်လေးတောင်မရှိဘူးကုသိုလ်ကောင်းမှုဆိုလို့နှံတစ်စီးလောက်တောင်မရှိဘူးအကုသိုလ်တွေကြီးပဲလုပ်နေတာပဲအကုသိုလ်တွေကြီးပြောနေတာပဲအကုသိုလ်တွေကြီးကြံစည်စဉ်းစားနေတာပဲဒါမဲ့လွန်ခဲ့တဲ့ဘဝတရားလောက်ကကုသိုလ်လေးကသေကဏိကျမှာဖြတ်ခနဲ့ပေါ်လာလို့ကုသိုလ်အာယုံလေးထင်ပြီးပြီးသွားတဲ့ဆိုင်ကောင်းရာရောက်သွားပြန်ရောတချို့ကြတော့လည်းဘဝတခြားလို့ကုသိုလ်လေးလွတ်လိုက်တာမှလွန်မာရောဒါမဲ့သေကဏိကျမှာဟိုလွန်ခဲ့တဲ့ဘဝပေါင်း1000လောက်ကအကုသိုလ်လေးကဖြတ်ခနဲ့ဆိုပေါ်လာတော့အကုသိုလ်အာယုံနဲ့သေသွားတဲ့အတွက်အပေလေးဟုန်ရောက်သွားပြန်ရောအဲ့တော့လူတယောက်ကောင်းရာရောက်မလားသိုးရာရောက်မလားပုထုဇဉ်တယောက်လေးနဲ့ရှင်စဉ်ကိုကြည့်ပြီးဆုံးဖြတ်လို့မရသေးဘူးနော်တေဂန်နီတေဂန်နီစေစေစိတ်ရဲ့အာယုံကိုကြည့်ပြီးတော့ဆုံးဖြတ်ရမှာပဲအာယုံကိုကြည့်တဲ့အချိန်စိတ်လည်းဆုံးဖြတ်ပြီးသားပဲပေါ့လေအဲ့တော့သူဂရိယဘုရားလိုရင်းကတော့ကုသိုလ်အာယုံလေးနဲ့ပေဖို့ပါပဲကုသိုလ်ကောင်းမှုနဲ့ပေဖို့ပါပဲအဲ့လိုပြောလိုက်လို့လည်းပဲကုသိုလ်လုံးနေလည်းမထူပါဘူးတော့မတွေးနိုင်ဘူးပေါ့နော်ဘဝတခြားလုံးကုသိုလ်တွေကြီးထက်တဲ့လေးလေးအမြဲတမ်းအစိမ့်တကံမြောက်အောင်လုပ်နေတယ်ဆိုရင်တော့တေဂန်နီမှာကုသိုလ်အာယုံချင်ဖို့ပုံများတာပေါ့ခုနကမျိုးကတော့ရှားရှားပါးပါးပါနော်ဟိုနေမိသက်တော်လားဗလားအဲ့ဒီသက်တော်တွေမှလည်းပါတယ်လေနေမိသက်တော်မဟုတ်နာရဒသက်တော်နော်နာရဒသက်တော်မှာအဲ့ဒီလိုပဲကုသိုလ်တွေတခြားလုံးမရှိသေကဏိကျမှာကုသိုလ်လေးထင်ဘဝတခြားလုံးအကုသိုလ်တွေလို့သေကဏိကျမှာတခြားကုသိုလ်ထင်သေကဏိဘဝတခြားလုံးကုသိုလ်တွေမရှိပေမဲ့သေကဏိကျမှာဟိုလွန်ခဲ့တဲ့ဘဝ၄၅၆ဘဝလောက်တုန်းကကုသိုလ်လေးထင်ခဲ့လို့ကောင်းရာရောက်သွားတာလေတခြားလုံးကုသိုလ်တွေကြီးလုပ်ပါရင်လည်းလွန်ခဲ့တဲ့လင်္ကာဆယ်ဘဝလောက်ကအကုသိုလ်တွေကလာထင်လို့မကောင်းတဲ့ဘဝရောက်နေတာမျိုးတွေအဲ့တော့လူရင်းကတော့ကုသိုလ်အာယုံနဲ့သိရင်ကောင်းရာသုခတိရောက်မှာပဲအဲ့လိုကုသိုလ်အာယုံနဲ့သိတဲ့နေရာမှာကုသိုလ်စိတ်နဲ့သိတဲ့နေရာမှာကိုယ့်ရဲ့ကုသိုလ်စိတ်ကလေးကဘလို့အကြီးသေးသေးနဲ့ပြည့်စုံရမလဲဆိုတာတော့လိုအပ်ပါသေးတယ်ဒါကြောင့်မြတ်စွာဘုရားရှင်ရဲ့အင်္ဂုတ္တရနိကေအဘယသုတ်တံမှာဟောကြားထားတဲ့သုတ်တံနဲ့ကြည့်မယ်ဆိုရင်တော့အသေးလှတဲ့သူဖြစ်ဖို့အတွက်အကြီးသေးလေးချက်လိုအပ်ပါတယ်အသေးလှတဲ့သူဖြစ်ဖို့အတွက်တင်းအစွဲကင်းရမယ်နှင်းတကူကောင်းမဆန်ရဘူးသုံးကုသိုလ်ပူနွေးရမယ်လေးအသိအမြင်မှန်ကန်ရမယ်အင်္ဂါဘယ်နှချက်တော့ဆိုကြည့်ပါဦးအင်္ဂါလေးချက်က
မဆန်ရဘူးကုသိုလ်ကောင်းရမယ်အသိအမြင်ကောင်းရမ
ကဲအဲ့ဒါဆိုသဘောပေါက်ပြီမလားကုသိုလ်ရှိရမယ်ဆိုတာလည်းမကားတော့ဘူးနော်ကုသိုလ်ရှိရင်ဒုက္ခရရမယ်ဆိုတာကတော့ထင်ရှားမိတာပါပဲကုသိုလ်ရှိနေုံနဲ့မပြီးသေးဘူးတဲ့အဲ့ဒီကုသိုလ်ပိုင်းရှင်ဟာဒီလိုအည်သွေးတွေလည်းပြည့်စုံရအောင်ပဲတဲ့နံပါတ်1အည်သွေးကအစွဲกินရမယ်တဲ့အစွဲဆိုတာဘာတွေကိုပြောတာတော့လက်စောဖျားကတော့ဒီလောက်ပဲခေါ်ထားတာနော်တဖြည်းဖြည်းချင်းကိုယ့်အကူချဲ့ထင်ပြီးတော့သဘောပေါက်ရမှာအဲနည်းနည်းလေးချဲ့ပြီးတော့စဉ်းစားပြီးမှာပေါ့အစွဲဆိုတာကတော့ကိလေသာမှန်သမျှအစွဲတည်းကြီးပါပဲတက္ကရာဒိဋ္ဌိတို့တတနာဒိဋ္ဌိတို့ဥစေရာဒိဋ္ဌိတို့ဒိဋ္ဌိတွေကလည်းအစွဲတည်းကြီးပါပဲနော်အစွဲတွေအများကြီးရှိပေမဲ့လက်တွေ့ဘဝထဲမှာသိတာမြင်တာထင်ရှားနေတာကတော့ချစ်စွဲရဲ့မုံစွဲရဲ့လက်တွေ့ဘဝထဲမှာထင်ရှားနေတာကဘာစွဲနဲ့ဘာစွဲလဲချစ်စွဲနဲ့မုံစွဲချစ်စွဲနဲ့သိရင်လည်းအပေလှတဲ့သူမဖြစ်နိုင်ဘူးမုံစွဲနဲ့သိရင်လည်းအသေးလှတဲ့သူမဖြစ်နိုင်ဘူးချစ်ဆွေးနဲ့တင်ပဲရောက်มาတယ်တော့
အပင်လေးပု
ံမုံဆွေးနဲ့တင်ရောအပယ်ကြီးပဲလားအဲ့ဒီအပယ်ကမှပွဲပြောင်းအောင်ထပ်ပြောင်းမယ်ဆိုရင
်
ချစ်ဆွေးနဲ့တည်တော့ပိတ်တာလားပြိတ်တာလားပြိတ်တာမုံဆွေးနဲ့တည်တော့ငရေပြည့်ရောက်မယ်လောဘနဲ့တည်ပြိတ်တာကြီးသံမုလေးတွေရှိတယ်မလားလောဘနဲ့သိစိတ်တန်ကြီးဒေါသနဲ့သိငရေကြီးမောဟနဲ့သိတိရိစ္ဆာန်ကြီးဒါထင်ရှားရအနေနဲ့ပြောတာပေါ့နော်ချစ်ဆွဲနဲ့သိလို့ပြိတာပဲရှိမလို့မူတည်ပြောလို့တော့မရဘူးချစ်ဆွဲနဲ့သိပြီးတော့ငရေကြခြင်းလည်းကြမှာပဲတိရိစ္ဆာန်ဖြစ်ခြင်းလည်းရှင်မှာပဲဖြစ်တဲ့ဇာတ်တော်လေးလည်းရှိတယ်မလားဟုတ်ငရေကြီးဆွဲပြီးတော့လေဟုတ်ခွေးဖြစ်တာတို့နွားဖြစ်တာတို့ရှိတယ်မလားချစ်ဆွေးနဲ့သိလည်းပဲငရေတိရိစ္ဆာန်သိတာတို့တကယ်ပေလေးကိုဘယ်ဘုံမဆိုရောက်နိုင်တာပါပဲမုံဆွေးနဲ့သိလို့ငရေပဲကြမယ်လို့မူတည်ပြောလို့မရဘူးသိတာဖြစ်ခြင်းလည်းဖြစ်မှာပဲတိရိစ္ဆာန်ဖြစ်ခြင်းလည်းဖြစ်မှာပဲဒါပေမဲ့အကြောင်းအကျိုးသဘောတရားအရာသင်ရှားရလေးပြောမယ်ဆိုရင်တော့ချစ်ဆွေးနဲ့သိရင်သိတာဖြစ်မယ်မုံဆွေးနဲ့သိရင
်
ငရေကြမယ်ဒါကအသေးကနီးမှချစ်ဆွေးလေးလည်းရှိတယ်မုံဆွေးလေးလည်းရှိတယ်အစွဲတစ်ခုခုပေါ့လေနှစ်စွဲလုံးတစ်ကြိမ်တည်းတော့မဖြစ်ဘူးပေါ့ချစ်ဆွေးဖြစ်ရင်ဖြစ်မဖြစ်ရင်မုံဆွေးဖြစ်ပေါ့ဒီကနေ့မှာချစ်ဆွေးသုံးဖို့မုံဆွေးအစွဲတစ်ခုခုကလည်းထင်ရှားတယ်ဒါပေမဲ့လို့အဲ့ဒီအစွဲလေးနဲ့အတူအဲ့ဒီအစွဲနဲ့ဒီအကုသိုလ်ကံထင်ရှားတယ်ဆိုရင်တော့ခုနပြောသလိုအပေလေးပုံရောက်မှာပေါ့နော်အစွဲနဲ့တည်လို့အပေလေးပုံရောက်တာအသိမလားဘူးဆိုတာကတော့အထူးပြောစရာမလိုလို့ချက်မပြောတော့ဘူးချစ်ဆွေးသုံးဖို့မုံဆွေးအစွဲတစ်ခုခုနဲ့လည်းဒီကနေ့မှာထင်ရှားတယ်အဲ့ဒီအစွဲဆွဲနေရင်းနဲ့တစ်ဖက်ကလည်းကုသိုလ်အာယုံလေးလည်းတွဲပြီးတော့ထင်နေဆိုရင်တော့အပေလေးပုံမရောက်ဖဲနဲ့လူပြန်ဖြစ်နိုင်ပါတယ်ဒါပေမဲ့အသေးစားတဲ့သူမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးဆိုတာကအဆက်နိုင်တဲ့ဘဝကိုရောက်သွားနိုင်လို့လောကမှာသိပြီးတဲ့နောက်ဘဝအသက်ချက်ဖြစ်ကြတဲ့ဆိုတဲ့နေရာမှာတဏှာပြီးတဲ့ဘဝကိုရတာရဲ့ကံပြီးတဲ့ဘဝကိုရတာရဲ့လို့နှစ်မျိုးရှိပါတယ်သိပြီးတဲ့နောက်ဘဝခန္ဓာအသက်ချက်ဖြစ်ကြတဲ့နေရာမှာကံပြီးတဲ့ဘဝကိုရတာရဲ့တဏှာပြီးတဲ့ဘဝကိုရတာရဲ့လို့နှစ်မျိုးရှိပါတယ်အဲဒါကိုပဲဥပမာအနေနဲ့အလွယ်ဆုံးရှင်းပြရမယ်ဆိုရင်ကိုယ်ကံကသိန်းတစ်ထောင်ချမ်းသာတဲ့မိဘရဲ့ဝမ်းထဲမှာပဋိသင်္ဍာန်နေထိုက်တဲ့ကံပါနေတယ်တကယ်လည်းပဲသိသွားပြီးတဲ့နောက်သိန်းတစ်ထောင်ချမ်းသာတဲ့မိဘရဲ့ဝမ်းထဲမှာဝင်စားရတဲ့ဆိုရင်ကံပြီးတဲ့ဘဝကိုရတာကိုယ်ကံကသိန်းတစ်ထောင်ချမ်းသာတဲ့မိဘရဲ့ဝမ်းထဲမှာရောက်ထိုက်တဲ့ကံပါတယ်ဒါပေမဲ့ကိုကတသိမ့်မဲ့ချမ်းသာမဲ့မိဘကိုသွားပြီးတော့ချစ်ဆွဲလေးနဲ့ဆွဲနေတယ်ဆိုရင်ဘယ်ဘဝရောက်မှာတော့တသိမ့်မဲ့ချမ်းသာတဲ့မိဘရဲ့သားသမီးဖြစ်ရတယ်ဆိုရင်တဏှာပြီးတဲ့ဘဝကိုရတာကံပြီးတဲ့ဘဝကိုရတာနဲ့တဏှာပြီးတဲ့ဘဝကိုရတာသဘောပေါက်ပါတယ်နော်ကံပြီးတဲ့ဘဝကိုရတာရဲ့တဏှာပြီးတဲ့ဘဝကိုရတာရဲ့အဲ့လိုဆိုတော့ကိုယ်ကံကတသိမ့်မဲ့ချမ်းသာတဲ့မိဘရဲ့ဝမ်းမှာရောက်ထိုက်တဲ့ကံပါတယ်။ဒါပေမဲ့ကိုကသိတဲ့ထောင်ချမ်းသာမဲ့မိဘကိုချစ်ဆွဲလေးနဲ့ဆွဲနေတဲ့ဆင်ပဲရောက်မလဲ။မတည့်ဟုတ်ပါလား။အဲ့ဒါဆိုလို့ရှိရင်တော့ကုသိုလ်တွေသိမ့်မလို့တော့ပဲနဲ့ဆွဲကြည့်နေတော့မှာပဲနော်။ကိုယ်ကံကတသိမ့်မဲ့ချမ်းသာတဲ့မိဘရဲ့သာသမီဖြစ်ထိုက်တဲ့ကံပါတယ်။ဒါပေမဲ့ကိုကသိတဲ့ထောင်ချမ်းသာတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ချစ်ဆွဲလေးနဲ့ဆွဲနေတယ်ဆိုရင်အဲ့သိတဲ့ထောင်ချမ်းသာတဲ့ပုဂ္ဂိုလ်ကိုမိဘတော်ရင်တဲ့စိတ်ကလေးနဲ့ဆွဲနေတယ်ဆိုရင်ကဘယ်မှာဖြစ်မှာလဲ။မပြိတာမဟုတ်လေဒီနှစ်ခုတည်းကတစ်ခုခုတည်းဖြစ်ရမှာ
။
မင်းအဲ့ဒါဆိုတော့ကံနဲ့တိတ်မလို့တော့ပဲနဲ့ဟိုမှာတိတ်နေဆောင်ခြံရတဲ့မိဘရဲ့ဝိုင်းကြီးပဲဆွဲနေတော့မှာနော်အဲ့တော့ကိုယ်ကံကတသိမ့်မဲ့ခြံရမဲ့ကံပါနေတယ်ဒါပေမဲ့ကိုယ်ဆွဲတာကတော့တိတ်နေဆောင်ခြံရတဲ့မိဘဆွဲတယ်ဆိုပေမဲ့တိတ်တသိမ့်မဲ့ခြံရတဲ့မိဘရဲ့သားသမီးပဲရှင်းမှာပါဆွဲတိုင်းမဖြစ်ဘူးနော်ဆွဲလိုက်ရဖြစ်တဲ့ဆိုရင်တော့ဘာကုလို့မှမလုပ်ခွင့်နဲ့တထည့်တွေကြီးလိုက်ဆွဲတော့မှာပဲဒါကလည်းဘာမှမခက်ပါဘူးဟိုမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ကြီးလိုက်ပေါ့ထဲရန်အောင်ပြီဆိုလို့ရှိရင်အမှတ်အများဆုံးကဘယ်လိုက်သွားမလဲဆံဝင်လိုက်သွားမယ်ကို့အမှတ်ကသေးမှတ်ရှိမိနေတယ်ဆိုရင်ဟိုသေးချောင်းဝါသနာမပါလို့မတက်ချင်ပါဘူးစက်မှုပဲတက်မယ်ဆိုလေရတာပဲစီးပွားရေးပဲတက်မယ်ဆိုလေရတာပဲကွန်ပျူတာပဲတက်မယ်ဆိုလေရတာပဲရိုးရိုးမေဂျာပဲတက်မယ်ဆိုရင်လေရတာပဲဒါပေမဲ့ကို့အမှတ်ကမေဂျာမှတ်လေးပဲရထားတယ်စိတ်တက်ကလို့တက်ချင်လို့ရပါမလားမရဘူးစက်မှုတက်ကလို့တက်ချင်လို့ရောမရဘူးကွန်ပျူတာတက်ချင်လို့ရောမရဘူးအမှတ်နေတယ်ဆိုတာတဏှာသဘောမျိုးပေါ့အမှတ်နေတဲ့ကြတော့ကိုယ့်ရဲ့ကံအရှိပေါ့လေဟိုသေးချောင်းတက်ချင်တာကြတော့တဏှာပေါ့ဒါမှတွဲလိုက်ရဖြစ်တဲ့ဆိုပြီးတော့သေးချောင်းတက်လို့ရပါမလားမရဘူးနော်ကိုယ့်ကံရှိသလောက်ပဲရမှာပဲဒါမှဒီလိုတော့လည်းဖြစ်နိုင်တာပေါ့လေကိုယ့်ကံကသိတဲ့တောင်ခြံထားတဲ့မိဘရဲ့ဝန်နဲ့ရောက်တိုက်တဲ့ကံမရှိဘူးဒါမှမဟုတ်အဲ့ဒီပုဂ္ဂိုလ်ကိုပဲသွေးလန်းနေတယ်ဆိုရင်တော့အဲ့ဒီသိန်းတန်းချမ်းသာတဲ့ပုဂ္ဂိုလ်ရဲ့ပံဝန်းကျင်မှာဖြစ်တော့ဖြစ်မယ်ဒါပေမဲ့သာသမီအရင်တော့ဖြစ်မှာမဟုတ်ဘူးအလုသမားတော်၎င်းအစေပါတော်၎င်းတခုခုတော့ဖြစ်မှာပေါ့နော်ဟိုဒါနှိမ့်ချပြီးတော့ပြောတာမဟုတ်ဘူးနော်ချစ်ဆွေးလေးဆွေးလို့ရှိရင်တော့ကိုဆွေးတဲ့ပုဂ္ဂိုလ်ပံဝန်းကျင်ဖြစ်တော့ဖြစ်မှာပဲဒါပေမဲ့ကိုဖြစ်ချင်တာကသာသမီဖြစ်နေတာကမဲ့အစေကံနဲ့အဲ့လိုမျိုးပြောပါနဲ့အာသနအာနာစီယာကြီးနော်အဲ့တော့ဖြစ်တော့ဖြစ်မှာပဲကိုချစ်တဲ့လူကိုအမြဲတမ်းတွေ့နေမြင်နေရကိုချစ်တဲ့သူရဲ့အတန်းလေးအမြဲတမ်းကြားနေရတဲ့ဘဝမျိုးဖြစ်တော့ဖြစ်မယ်ဒါပေမဲ့အစဉ်မြင်မြင်ပေါ်နဲ့ဖြစ်မှာတော့မဟုတ်ဘူးအစဉ်နဲ့နေဘဝလေးနဲ့ပဲဘာဖြစ်မှာပဲဟိုပြီးတကတော့တကဝိထုတွေမှာကျိန်းတာတွေဘာတွေရှိတယ်မလားချစ်တဲ့ဘဝတိုင်းဒီသခင်နဲ့ပဲကြုံဖြစ်ပြစီဆိုတာတွေလीရှိတယ်မဟုတ်လားကိုကံကအစဉ်မြင်မြင်ဖြစ်နိုင်ရတာနဲ့ဒီသခင်နဲ့ဒီသခင်နဲ့ဒီသခင်မရဲ့ကြီးကျွန်လေးပဲဖြစ်ပြစီဒီသခင်ရဲ့အရေးအဝါသားမှာပဲအလုပ်လုပ်ပြစီနဲ့သွားဆူတောင်းလိုက်တော့ကံပေးတဲ့ဘဝရလားတဏှာပေးတဲ့ဘဝရလားတဏှာပေးတဲ့ဘဝရတာဒါကြောင့်ချစ်ဆွေးနဲ့ပြီးရင်အပေမလှဘူးဆိုတာကအပေလေးအကုသို့ကံနဲ့တွဲချင်းလို့အပေလေးမုံရောက်တာအသာထားလိုက်လူပြန်ဖြစ်တဲ့ဆိုတောင်မှကိုယ်ကံကပေးတဲ့အစင်မြင်ဘဝကိုမရဘဲနဲ့ကိုယ်တဏှာကပေးတဲ့အစင်မြင်ဘဝကိုရသွားတတ်တယ်ရွေရွပုရုဇဉ်ဆိုတာအသာထားပါလေဟိုဝေလုံးဝေကျောင်းတက္ကယူတူတဲ့တော့တော့မင်းသားဖြစ်နေပဲအလှကြည့်နေခြင်းနဲ့ပြည့်ရထင်တယ်နော်ဗိမိသရမင်းလောက်ပါအဲ့ဒါဝေလုံးဝေကျောင်းတက္ကဗိမိသရဆိုတော့ပုရုဇဉ်လားသောတာပန်လားသောတာပန်တော့ကျောင်းနေလဲဆောက်တူထားတဲ့သာသနာတော်ကိုဆွမ်းသင်္ကန်းကျောင်းဖြစ်ပစ္စည်းလေးပါနဲ့အမြဲတမ်းတူနေတယ်ကျောင်းတက္ကကြီးသောတာပန်ကျောင်းတက္ကကြီးဆိုတော့သိလို့ရှိရင်ဘယ်ဘုံတော့တော့ရောက်တဲ့လို့တုတိတာကိုရောက်တဲ့လားတုတိတာဆိုတာနတ်ပြည်နာမည်ကကတုတိတာတဲ့တုတိတာဆိုတဲ့ပါဠိစကားလုံးလေးကနှစ်သက်စရာကောင်းတယ်မွေးလျော်စရာကောင်းတယ်ကြည်နူးစရာကောင်းတယ်လို့ဆိုလိုတာနတ်ပြည်၆ထပ်ထဲမှာနှစ်သက်စရာအကောင်းဆုံးနေခြင်းစရာအကောင်းဆုံးကတုတိတာဘာဖြစ်လို့လဲဆိုတော့ဖခင်အလောင်းသူတော်ကောင်းကြီးတွေနေတဲ့နတ်ပြည်အေကသာဝကအလောင်းမဟာသာဝကအလောင်းယဟန္တာဖြစ်မဲ့အရိယဖြစ်မဲ့ပညာရှိသူတော်ကောင်းနဲ့တည်းနေတဲ့နတ်ပြည်မလို့တုတိတာနတ်ပြည်ဟာနှစ်သက်စရာအကောင်းဆုံးနတ်ပြည်သူကသောတာပန်ကလည်းဖြစ်သေးကျောင်းတကာကလည်းဖြစ်သေးဆိုတော့တုတိတာနတ်ပြည်ရောက်ကိုရောက်တဲ့နေအ ਨੇ ဆုံးတော့တာဝရဏနတ်ပြည်လောက်ကိုရောက်ဖို့ကောင်းတာပေါ့ဒါပေမဲ့လို့ဘယ်ရောက်သွားတာလဲတော့သတုမာရီနတ်ပြည်ရောက်သွားတယ်သတုမာရီနတ်ပြည်မှာတောင်မှဘယ်ရက်ကွက်ထဲတော့ကန္တဘနတ်မျိုးကန္တဘနတ်မျိုးဆိုတော့အနုပညာရက်ကွက်ထဲရောက်သွားတာပေါ့အနုပညာနတ်သာဖြစ်သွားတာပေါ့ကိုရှိခေတုံးကလူပညာသမားတွေကိုဘယ်လိုပြောကြရတော့ဟိုတံဝေကညာပြောင်းပြောင်းတော့အာနာနေလို့မရှိဘူးလေဖက်ခွက်စားဖက်ကလေးကိုခွက်လုပ်ပြီးထားတာပြောတာလားကိုရှိတုံးကတံဝေကပြောင်းကြတော့အဲ့ဒီလိုပြောမှရတာလူပညာသားတွေကိုသိမ့်ချပြီးပြောတာတော့မဟုတ်ဘူးနော်ကိုရှိခေကပြောတဲ့အတွက်နဲ့ပြောလိုက်တော့အနုပညာသမားကိုဖက်ခွက်စားတဲ့ဒါဖြင့်အနုပညာနတ်သားဆိုတော့ကဲဘာနတ်သားတွေဖက်ခွက်စားနတ်သားအဲ့တော့သောတာပန်ကျောင်းတက္ကကြီးဖြစ်ပါလျက်ကင်းနဲ့ဖက်ခွက်စားနတ်သားဖြစ်ရတာဘယ်လောက်များရင်နာဖို့ကောင်းတာတော့ကံပေးတဲ့ဘဝကိုယူရလားတဏှာပေးတဲ့ဘဝကိုယူရလား ဘာဖြစ်လို့လုံတဲ့နာပြီးတဲ့ဘဝရှိတယ်ဆိုတာကတုကလည်းဟိုလွန်ခဲ့တဲ့ဘဝတွေတုန်းကအဲ့ဒီသတုမာရိနတ်ပြည်ကအနုပညာနတ်သားဂန္ဓဗ္ဗနတ်သားဘောပေါင်းတော်တော်များများရှိခဲ့ဘူးလေနိနိကကဆိုတော့ခုနှစ်ဘဝသက်တိုင်ရှိခဲ့ဘူးလေအဲ့တော့ဘဝဟောင်းကအထက်ထက်ကျင်လည်ခဲ့တဲ့နတ်ပြည်ဆိုတော့သေကံဒီလေးမှအဲ့ဒါသွားဆွဲမိတာသေကံဒီလေးမှအရင်အသိဘဝတွေကဖြစ်ခဲ့ဘူးလေနတ်ပြည်နတ်ရက်ွက်ကလေးကိုသွားပြီးတော့ဆွဲလိုက်မိတာချက်ဆွဲလေးနဲ့ဆွဲလိုက်မိတာရှိသေးတဲ့ကပုဂ္ဂိုလ်တော်ဘာတက်ရှိကိုဆွဲမှာမဟုတ်ဘူးနော်တဲ့မဲ့ဘုံဌာနနေရာဒေတာတွေကိုဆွဲတာလေရှစ်ဆွဲပဲအဲ့တော့ဟိုအချက်ကတူတူတဲ့နတ်ပြည်ထီသွားရောက်ထိုက်တဲ့ကံပါပါလျက်နဲ့သရုမာရိနတ်ပြည်လူပညာဂန္ဓဗ္ဗနတ်သားဂန္ဓဗ္ဗနတ်တိုင်းအဝန်လေးကိုသွားပြီးတော့ဆွဲလိုက်မိတဲ့အတွေ့ဂန္ဓဗ္ဗနတ်ပဲဖြစ်ရတယ်တန်ဝေကရောက်ဖို့ကောင်းတယ်နော်အဲ့တော့ချစ်ဆွဲနဲ့ပြီလို့ရှိရင်လေအပေလာတဲ့သူမဖြစ်ဘုံဆွဲနဲ့ပြီလို့ရှိရင်ရောပို့ဆိုးတယ်ဘုံဆွဲနဲ့ပြီလို့ရှိရင်လည်းအပေလေးပုံရောက်တာကတော့အသေးမလောက်ဘူးဆိုတာအထူးပြောချင်မှလို့တော့ဘူးတေကန်ဒီလေးမှာဘုံဆွဲလေးနဲ့လည်းဆွဲတော့ဆွဲတယ်ဒါပေမဲ့ကုသိုလ်ကကံအာယုံလေးရတယ်တွဲပြီးတော့ထင်းလာတယ်စိတ်ဆိုတာကအမတန်ဖြစ်ပြက်ကြောင်းလဲဉာဏ်နာကိုလက်ဖြောက်တစ်ချက်ဒီဘလောက်တယ်တော့ကလေးတသိန်းထောင်ဖြစ်တာဒီချိန်မှာအပြန်လန်ဆွဲတဲ့စိတ်ကလေးပေါ်လိုက်ကုသိုလ်အာယုံလေးပေါ်လိုက်ဆွဲတဲ့စိတ်ကလေးပေါ်လိုက်အကုသိုလ်အာယုံလေးပေါ်လိုက်စသဖြင့်ဒီလိုပေါ်နေတာနော်ဆွဲတဲ့ဆိုတော့အစွဲလေးတစ်ခုတည်းပေါ်နေတာတော့မဟုတ်ဘူးအဲ့တော့မုံဆွဲလေးနဲ့လည်းဆွဲတော့ဆွဲပါရဲ့ဒါပေမဲ့ကုသိုလ်ကံအာယုံလေးကလည်းတွဲပြီးတော့ပေါ်ပေါ်နေတော့အဲ့ဒီမုံဆွဲလေးနဲ့ရောကုသိုလ်အာယုံလေးနဲ့ရောသေသွားတော့လူပြီးတော့ဖြစ်တယ်ဒါပေမဲ့ကိုယ်မုံဆွဲနဲ့ဆွဲတဲ့သူရဲ့အတိုင်းအဝိုင်းပတ်ဝန်းကျင်မှာလူဖြစ်ရတယ်ကိုမုံနဲ့လူကမအဖေမီတော်ရတယ်ကိုမုံနဲ့သူကမညီကမောင်မတော်ရတယ်ကိုမုံမနဲ့ဆွဲတဲ့သူကမဆရာသမားတော်ရတယ်မိတ်ဆွေပေါင်းစဉ်တော်ရတယ်ဆိုတော့သိချမ်းသာစရာကောင်းပါဦးမလားမကောင်းတော့ဘူးအစိုးဆုံးကတော့ကိုမုံမနဲ့ဆွဲတဲ့ပုဂ္ဂိုလ်ကမိဘတော်ရတာလောက်သိစင်းစရာကောင်းတာမရှိတော့ဘူးမုံဆွဲရင်းနဲ့ဆွဲတော့ကိုကလည်းကိုမိဘကမုံနေမိဘကလည်းကိုကမုံနေအပြန်အလှန်မုံနေတယ်ဆိုရင်အဲ့ဒီဘဝဘယ်မှတာယာမှုရှိပါတော့မလဲဒါကဘာသာရေးမဂ္ဂဇင်းတွေဘာတွေအများကြီးဖတ်ဖူးလို့ရှိရင်တော့သိမှာပါမုံဆွဲနဲ့သိလို့ကိုမုံနဲ့ဆိုတဲ့ပုဂ္ဂိုလ်ကမိဘတော်ရတယ်ဆိုတာလေးကြားလိုက်တာနဲ့ကိုဖတ်ဖူးတဲ့ဝိထုလေးတွေပေါ်လာကြမှာပါပေါ်လာရဲ့လားပေါ်လာရင်ပြောရမှာနော်အဲ့ဒါဦးဇင်းတို့ဟိုငယ်ငယ်တုန်းကကိုရင်ကလေးကဖတ်ဖူးတဲ့ဝိထုလေးတွေတော်တော်များများပါပဲဖြည့်ပြက်ကလေးတစ်ခုဆိုလို့ရှိရင်ကြောင်လေးပေါ့လေကြောင်လေးကသူတခင်မျိုးသားကဒေါသကကြီးတာကိုတနေ့တော့သူကငကြော်လေးခိုးစားမိလိုက်တော့တခင်ကရင်းနှီးဘူးတွေနဲ့လောင်းချလိုက်တာရင်းနှီးဘူးတွေနဲ့လောင်းချလိုက်တော့တေသွားတာပေါ့တေကန်ဒီနေ့မှသူ့ကိုရင်းနှီးဘူးနဲ့လောင်းနေတဲ့တခင်ကသူ့စိတ်ကြည့်ပြီးတော့မကျေနပ်တဲ့စိတ်တွေမုန်းတီးတဲ့စိတ်တွေဖြစ်နေတယ်အဲ့ဒီလိုဖြစ်နေတဲ့အချိန်မှာပဲအတိတ်ဘဝကပြုခဲ့တဲ့ကုသိုလ်အာရုံတစ်ခုခုလေးကလည်းထင်းလာမှာပေါ့ဘာကုသိုလ်လဲဆိုတော့ပြောလို့မရဘူးအဲ့ဒါအဲ့ဒီသူ့ကိုရင်းနှီးဖို့နဲ့လောင်းလိုက်တဲ့သခင်ကိုပဲအဖေပြန်တော်ရတယ်အဲ့ဒီအိမ်မှာပဲသူကသားပြန်ဖြစ်တာကိုသူ့ကိုရင်းနှီးဖို့လောင်းတဲ့သခင်ကိုအဖေပြန်တော်ရတယ်မွေးလဲလာရောဒီအဖေကိုမုန်းလိုက်တာမပြောပါနဲ့တော့အဖေထိလိုက်တာနဲ့ဘိုးတော်တာပဲအဖေအကန့်အတွက်လုံးဝမခံဘူးကြီးတဲ့အထိဒီအဖေကိုနာကြည်မုန်းတီးနေတယ်သူကရင်ဘွားကိုလည်းပြန်ပြီးတော့မှတ်မိတာကိုကြောင်ဘွားတော်ကရင်းနှီးဖို့လောင်းခဲ့တဲ့ဟာတွေလည်းဒီဘွားကမွေးလာတော့ပါလာသေးတယ်တကူရင်ဖြစ်ပြတယ်ပါပဲဖြစ်ပြလေးတခုလည်းရှိတယ်ပေါ့လေပြောရင်းနဲ့ပေါ်လာတာလေးတွေမုံဆွဲနဲ့သိလို့မုံနဲ့သူပေါင်းချင်းရောက်တယ်ဆိုတာနဲ့ဒီဟာလေးတွေကတန်းတန်းပေါ်တာပါပဲငုံကလေးတစ်ကောင်ပေါ့လေငုံကလေးတစ်ကောင်ကမိုးရီရွာနေတဲ့အချိန်တင်းကုတ်တို့လေးတော်တဲ့ကတင်းကုတ်တို့တခုပေါ်မှာကိုကိုကိုကိုနဲ့တုံတုံတုံတုံလေးနဲ့ဖြစ်နေတာအဲ့ဒီအချိန်မှာတခါတစ်ယောက်ကလည်းအပြော်တန်းငှက်ပြက်သမားပေါ့လေလေတနက်နဲ့လိုက်ပြီးတော့တော်တဲ့လက်ပတ်ပြင်းရင်းနဲ့မိုးရွာထဲမှာခိုက်ခိုက်တုံနေတဲ့ငုံလေးမြင်တော့တနက်နဲ့ချိန်လိုက်တာအဲ့ဒီမှာငုံလေးကတနက်နဲ့ချိန်နေတဲ့လူပဲလှည့်ကြည့်နေတယ်။အမှန်ကတော့တောင်းမနဲ့သဘောပေါက်သူ့ကိုမပြစ်ပါနဲ့။ချမ်းသာပေးပါ။အဲ့ဒါအဲ့ဒီတနက်ပြစ်တဲ့တခါကလည်းရုတ်တရက်တော့သနာသွားတယ်။အော်ငုံလေးရည်ရည်ရွှဲပြီးတော့ခက်ခက်ကြုံနေတာငါ့ကိုလည်းကြည့်နေတာ။တောင်းမနဲ့အကြည့်လေးပဲ။သနာစရာကောင်းလိုက်တာမပြစ်တော့ပါဘူးလေ။နောက်တော့လည်းဟိုးမထူးပါဘူးငါမပြစ်လဲမိုးရွာထဲမှာမူးမိပြီးတော့ပေးမှာပဲ။မူးမိပြီးပေးသူ့ရတာသူပေးမဲ့ဒီလိုတော့ပြစ်လိုက်တာပဲကောင်းပါတယ်ဆိုပြီးတော့ပြစ်ထက်လိုက်တာ။အဲ့ဒီငုံကလေးကအဲ့ဒီတခါရဲ့အိမ်မှာသားအဖြစ်နဲ့ပြန်ဝင်စားလာလုံးဝမဖြစ်တော့ဘူးအဲ့ဒါအဲ့ဒီကလေးလေးမွေးလာတော့ဒီအဖေရဲ့ကင်တွယ်မှုကိုလုံးဝမခံဘူး
ခလေးခလေးကိုအဖေကထိလိုက်ပြီဆိုတာနဲ့အော်ငိုတော့တာပဲနည်းနည်းလေးအသက်ရွယ်ရလာတဲ့အခါကျတော့လေသူ့ကိုထိမယ်ဆိုရင်ခဏကြီးတော့ကိုမထိနဲ့ဘာကြောင့်လဲပျော့ပျော့တာပဲတနေ့တည်းကမိုးရီရွာနေတဲ့အချိန်ပရင်မောက်ပြင်းမကြီးပြီးတော့မျက်ရည်တွေတွေ့တွေ့ကျနေတာပေါ့ဆက်ကြီးတိတ်နေနဲ့ငိုနေတာပေါ့လေအဲ့ဒီမှနေအဖေကသားလေးဘာလို့ငိုနေတာလဲငိုရကြီးတဲ့ကြည့်ပြီးတော့ငုံနေတာကိုကြည့်ပြီးပြောတာပေါ့သူ့စိတ်ထဲမှာလည်းတာမ ्या ကတော့ငိုကလေးကဖြစ်ပြီးသားပါဒီငုံလေးညာဝင်စားရလားမသိဘူးအဲ့ဒါနဲ့သားလေးဘာလို့ငုံနေတာလဲလက်မေးရောအဖေမျက်နှာစဉ်စဉ်ကြီးစူးလိုက်ကြည့်ပြီးတော့ကျုပ်ရဲ့အဖေလေးမိလေးနဲ့ကိုယ်ရလောက်တာလဲမင်းမယ်ငါရဲ့တငယ်ချင်းပေါင်းသင်းနေနဲ့ရီကိုမောင်နှမတွေနဲ့ကိုယ်ရလောက်တာလဲမင်းမယ်မင်းငါ့ကိုလုံးဝမချိနဲ့မင်းကိုအယံမုန်းနဲ့တိတ်မုန်းနဲ့လဲဆိုပြီးတော့တခါတည်းအော်ဖြစ်တော့တာပဲအဲဒီတော့မှအဖေကမြည်တယ်သားလေးကငုံလေးလားဆိုတော့မှအဲ့ဒီမှာဟုတ်တယ်ဆိုတဲ့ကြောင့်မမခဏနဲ့ပြန်ပြောပြတာပေါ့လေမပြစ်ပါနဲ့အတနာခံတောင်းပန်နေတဲ့ဂျားတွေကရရည်တွေတွေကြာပြီးတော့တောင်းပန်နေတဲ့ဂျားတွေကဖြစ်ဖြစ်အောင်ပြင်လိုက်တယ်ဒါကြောင့်ခမားကြီးကိုချုပ်သိမ့်မုန်းနေနေဆိုပြီးတော့အဲ့ဒါအဖေကိုမုန်းနေတော့တာကဲကိုမုန်းနေမုန်းဆွဲလေးနဲ့ပြေးတာအပေလှရဲ့လားမလှဘူးဒါတော့မှကိုကတည်းကတစ်ဖက်သက်မုန်းနေတာမို့လို့အဖေကိုကိုကကြည့်နေရတာအဖေကတော့ကိုသားပေါ်မှာမေတ္တာလေးနဲ့မချစ်ဘူးလားချစ်ပါချစ်တယ်ဖခင်မေတ္တာလေးတော့ရသေးတာပေါ့ပူဆိုးတာကြတော့ကိုကလည်းမုန်းနေကိုအဖေမိကလည်းအတိတ်ဘဝတွေဘာတွေပြန်မှတ်မိလို့ပဲဖြစ်ဖြစ်မမှတ်မိဘဲနဲ့အလိုလိုဓာတ်တဘာဝကိုကရိုက်ခတ်နှိုးဆော်လို့ပဲဖြစ်ဖြစ်ပေါ့လေကိုကိုသားသမီးချင်းတို့ကိုယ်ဆိုင်မုန်းကိုမုန်းကြည့်ကိုမကြည့်ရင်ချက်ကနေရှိရနဲ့ရိုက်ဖို့နှက်ဖို့စူဖို့ကျင်းမှုလောက်ပဲစဉ်းစားနေတယ်ဆိုတော့ဘလောက်စိတ်ဆင်းရရကောင်းတာလေဦးဇင်းတို့ဝါရွင်တုန်းကထွက်တဲ့မဂ္ဂဇင်းတုပ်ထဲမှာဖတ်လိုက်ရတယ်ဒါတကယ်လက်ရှိဖြစ်ပြပေါ့လေအမောင်ကြီးကို3ယောက်ရဲ့ဖြစ်ခြင်းဆရာတော်တန်ခါတော့3ပါးပါပဲအမောင်3ယောက်လုံးဆရာတော်တွေဖြစ်နေကြပြီခုချိန်မှာတက်တော်40တော်ဆရာတော်တွေပေါ့အဲ့ဒီဆရာတော်တွေအမောင်ဦး3ဦးမိနေကနဲ့မှမွေးလဲမွေးရောကလေးဘွားတို့ကပေါ့လေကလေးစပြီးတော့မွေးလဲမွေးရောမိနေကန်ရဲ့အရှင်ဘက်ကဖေကစောင့်နေတာပေါ့လေသားလေးများမွေးမလားသမီးလေးများမွေးမလားနဲ့တထိတ်ထိတ်နဲ့စောင့်နေဥဝဲဝင်တဲ့အော်ဆန်လေးကြားထဲထဲကသားဖွာပေးတဲ့ဆရာလက်တွေကယောက်ျားလေးတော့ယောက်ျားလေးယောက်ျားလေးတောင်မှတယောက်မကဘူးသုံးယောက်တောင်သုံးဖွာပြီးလေးမွေးတဲ့တော့နဲ့အော်လဲအော်လိုက်ရောမိနေကန်အရှင်ဘက်ကစောင့်နေတဲ့ဖေကငှက်ကြည့်တောင်သာဆွဲတိုင်းနေဒါပေမဲ့ဒီကလေးတော့အသေးသတ်မယ်ဒီကလေး3ယောက်ကိုလည်းတတ်မယ်ဒီကလေး3ယောက်ကိုမွေးတယ်ပရိသတ်นี่လွယ်ထားတယ်မွေးပေးတယ်အမေကိုလည်းတတ်မယ်ကိုဇနီးကိုရောကိုသား3ယောက်ကိုရောချက်ချင်းကိုတတ်တော်မူတယ်မိနေကနဲ့ဝယ်မယ်တကယ်ကဲလို့ဘေးကလူတွေကဝိုင်းပြီးတော့ဆွဲထားရတယ်မလုတ်ပါနဲ့မလုတ်ပါနဲ့ဝိုင်းပြီးတော့ဆွဲထားကိုသားကိုတတ်တယ်လို့ကြားလို့တောင်မှမကောင်းပါဘူးဘလို့မှတားလို့မရဘူးအဲ့ဒါနဲ့ရောင်ကြောင်းဆရာတို့ဒီဆရာတို့ရောင်ကြောင်းဆရာတို့ကလည်းသင်္ကန်းမိုးရွာရနဲ့တခါတည်းကြီးပြီးတော့လာရလာပြီးတော့ချောင်းဖြာတာပေါ့လေမမတို့ရေသူတို့တွေအရင်ဘဝတုန်းကမင်းဘဝမှာကြွေးရှိခဲ့လို့ဒီဘဝကြွေးဆက်ဖို့လာတာဖြစ်မှာပေါ့မင်းကတည်းကကြွေးပြန်ဆက်ဖို့လာတာဖြစ်မှာပေါ့သူတို့ရဲ့အဖြစ်တွေအတွက်အပြစ်ချေဖို့လာတာဖြစ်မှာပေါ့ဘာလို့စိတ်ဆိုးနေရတာလဲမလုပ်တတ်ပါဘူးဘာညာဆက်ရရချင်းပေါ့လေသူတစ်ပါးတည်းကတည်းကရှင်ရဲ့အဖြစ်တွေရောဘာတွေရောဝိကျွေးရဲ့သဘောတရားတွေကိုတန်တရားလေးပုံသဘောတရားတွေရဲ့အမျိုးဆုံးရှင်းပြတော့မှာအဖြစ်ဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီတခါကြီးကသဘောပေါက်သွားတဲ့ရှင်ပြကိုကြောင့်ကိုအေးချမ်းချမ်းပြန်တော်မူပါအေးစစ်စစ်ပြန်နိုင်ပါပြီ တပိတော့သူတို့ကိုအခုမတတ်သေးပါဘူးခင်ဗျာဒါပေမဲ့နည်းနည်းကြီးလာလို့ရှင်တော့တပိတော့တတ်မယ်ခင်ဗျာဒီကောင်တွေကိုလူပြည်မှာလုံးဝရှင်းမထားနိုင်ဘူးဒီကလေးသုံးယောက်ကိုလည်းတတ်မယ်သူတို့ရဲ့အမေကိုလည်းတတ်မယ်ဧကွဲအမေနောက်ခါမှတတ်ဖို့ခုလိုလိုဆက်မတတ်ဖို့ငါကတိပေးဆိုပြီးတော့ခရီးတောင်းပြီးတော့ရောင်ရောင်ဆရာတော်ကလည်းကြောင်းပြန်သွားတယ်အဲ့ဒီနေ့တော့မတတ်ဖြစ်ပါဘူးမတတ်ဖြစ်ပေမဲ့ဒီကလေးသုံးယောက်ကိုအဖေကအရန်မုန်းတာပဲအဖေတွေမုန်းလာလားဆိုတော့မဟုတ်ဘူးအမေကလည်းသိမ့်မုန်းနေမွေးကလေးကနှုတ်တစ်ဆက်ကလေးမှမတိုက်ဘူးဒီသုံးကောင်ကတော့ငါလုံးဝနှုတ်မတိုက်နိုင်ဘူးသိပါသေးအဲ့ဒါနဲ့နောက်တော့အဲ့ဒီတက္ကမရဲ့အကူဖြစ်တဲ့ပုဂ္ဂိုလ်ပေါ့လေကလေးတွေသုံးယောက်နည်းနည်းကြည့်မယ်ဆိုတော့ဦးကြီးပေါ့ဦးကြီးကနှုတ်ဘူးနဲ့တိုက်ပြီးတော့မွေးထားရတယ်မွေးထားရလို့သုံးနှစ်သားအရွယ်လောက်ရောက်တဲ့အခါကျတော့အဖေကတတ်ဖို့လာချောင်းမြန်ရောဒီကောင်နဲ့သုံးနှစ်သားရပြီဒီနေ့ကြည့်သွားလို့တော့မရှိဘူးသုံးနှစ်သားအရွယ်မှာကိုတတ်ပြမှဖြစ်မယ်အဲ့ဒါနဲ့ရောင်ကြောင်အဲ့ဒီခုနအတော်ဒီဦးလေးကပေါ့လေဒီတို့အိမ်မှာထားလို့တော့မဖြစ်ဘူးဒီတိုင်းထားလို့ရှင်တော့ခိုးကောင်လာပြီးတော့တတ်မှာပဲရောင်ကြောင်ဆရာတော်ကပဲထူလိုက်တော့မယ်ဆိုပြီးတော့ရောင်ကြောင်ဆရာတော်ကိုထူလိုက်တယ်အဲ့ဒါနဲ့ကလေး3ယောက်အမောင်ကြီးကို3ယောက်ရောင်ကြောင်ရောက်သွားရောပေါ့ ရောက်ရောက်ရောက်တဲ့ခါမှာနည်းနည်းလေးကြည့်လာခုနှစ်နှစ်သားလောက်ရောက်တဲ့ခါကျတော့ဒီကလေးတွေကအရွယ်လေးလေးရလာပြီဆိုတော့ပို့ပြီးတော့ဒေါသတွေပြင်းထန်လာတယ်။ကျောင်းတိုင်းကြီးတရုံတုံးနဲ့လက်သေးနဲ့ထိုးလိုက်ကျောင်းကျမ်းမြေကိုတိုင်းတိုင်းရိုက်လိုက်ခြေထောက်တွေနဲ့ဆောင်းတရုံလုံးဆောင်းလိုက်ဆရာရောက်ကြောင်းဆရာတို့ကကလေးကလေးတို့ဘာလို့ဘာဖြစ်နေကြတာလဲ။ဒီကောင်တွေကိုလက်စားချေခြင်းလို့ဟာမင်းတို့ဘယ်ကောင်တွေကိုလက်စားချေခြင်းတာတို့တပည့်တော်တို့ရဲ့အဖေကိုလည်းလက်စားချေခြင်းနဲ့တတ်ပြစ်ခြင်းနဲ့တပည့်တော်တို့ကိုတတ်ခဲ့တဲ့ကောင်းတွေကိုလည်းပြန်တတ်ပြီးတော့လက်စားချေခြင်းနဲ့တပည့်တော်တို့ကိုတတ်ဖို့အတွက်ဘိုင်းဝန်ပံ့ပိုးတဲ့ကောင်းတွေကိုလည်းလက်စားချေခြင်းနဲ့ဒီကောင်းတွေကိုတေးအောင်ကိုတတ်ခြင်းနဲ့အမင်းတို့ကဘာဖြစ်လို့တတ်ခြင်းလဲအရင်ဘဝတုန်းကကျွန်တော်တို့ကိုတပည့်တော်တို့ကိုသူတို့တတ်ခဲ့တာဗျာကဲမင်းကသူတို့ကိုပြန်ပြီးတော့ခလေစားမင်းတို့ကပြန်ပြီးတော့ခလေစားချေမယ်ဆိုတော့မင်းတို့ကဘာနဲ့ညာလက်စားချင်ပါလေဘာနဲ့ပြန်တက်ကြပါလေတပည့်တော်တို့မှာတဏှတ်ရှိတယ်ဗျာအဲမင်းတို့တဏှတ်ကပဲဘယ်ရရတာတော့အရင်ဘဝတုန်းကသိမ်းထားတဲ့တဏှတ်တည်းရွာရဲ့အရင်ဘက်ကမကြည့်မအောင်မှရှိပါတယ်အဲ့လိုပြောတာတခါတည်းရွာသူရသားတွေနဲ့ယေရီနဲ့ခေါ်ပြီးတော့မကြည့်မအောင်တူးကြတာပေါ့အเจ้าပြင်ဘက်ကမကြည့်မကြည့်အောင်တူးလဲတူးလိုက်ရောအဲ့ဒီမှာတဏှတ်တွေထွက်လာတယ်အရင်ဘဝတုန်းကသူတို့မြုပ်ထားခဲ့တဲ့တဏှတ်တည်းအဲ့ဒါနဲ့ယေစကန်ကအဲ့ဒီတဏှတ်တွေအဲ့ဒီညီကို၃ယောက်ကိုလည်းမှတ်တမ်းတွေပါရင်ယူထားပါလေ။အဲ့ဒါနဲ့ရောင်ချောင်းဆရာတော်ကဒီကလေးတွေကိုဒီတိုင်းထားလို့တော့မဖြစ်တော့ဘူး။ဒီတိုင်းဆိုတော့ရရန်ဆန်းဆန်းနဲ့တကယ်ကိုကို့ဖေကိုလည်းသတ်တော်မှာပဲ။ကျန်တဲ့လူသားမှုတွေလည်းအများကြီးဖြစ်တော်မှာပဲ။ကိုရင်ဝဲပေးလိုက်မှဖြစ်မယ်ဆိုပြီးတော့၃ယောက်လုံးကိုကိုရင်ဝဲပေးလိုက်တယ်။ကိုရင်ဝဲပေးပြီးတော့လည်းအတူတူထားလို့မဖြစ်ဘူး။အတူတူထားလို့ရှိရင်အဖေကိုတတ်ဖို့နဲ့တခြားသူတို့တတ်ချင်တဲ့လူတွေကိုတတ်ဖို့ပဲတိုင်နေကြမှာပဲဆိုပြီးတော့တချောင်းစီတချောင်းစီစာသင်တိုက်တွေကိုပို့ထလိုက်တာပေါ့လေမြို့မြို့ကစာသင်တိုက်တွေတစ်မျိုးတိမ်ပါစီတစ်မျိုးစီစာသင်တိုက်တစ်ခါစီခွဲပြီးတော့ပို့လိုက်တယ်စာသင်တိုက်တွေရောက်ဘုရားဟောပြီးတဲ့ကတော့စာပေတွေသိလားဘုရားဆုံးမတွေနဲ့အများရန်ဖြစ်တွေ့ရတော့စိတ်နှလုံးတွေလူညံ့ပြောဆောင်လာတယ်ဟိုတုန်းကလို့ကလေးစားချေခြင်းနဲ့စိတ်တွေတတ်ချင်တဲ့စိတ်တွေမရှိတော့ဘူးဖခင်ယေရှုမိခင်ယေရှုဆိုတာတွေလည်းနားလည်လာတယ်မိဘယေရှုဆိုတာကမွေးပြီးတဲ့နောက်ကိုယ့်ကိုပြုစုစောင့်ရှောက်မှနှုတ်ရတိုက်ခြင်းမှအစာရည်စာတွေပေးမှဝတ်စားတွေဆင်ရင်ပေးမှမဟုတ်ဘူးမွေးလိုက်တာနဲ့ကိုပဲယေရှုကမရှိဘူးလားရှိတယ်နော်တချို့မိကလေးတွေရှိတယ်မဖြေရသေးဘူးမွေးပြီးတဲ့နောက်လူလည်းတစ်ဆမှမတိုက်ဘဲနဲ့ပြစ်ထားတဲ့အမေယေရှုရှိသလားယေရှုဆက်ဖို့လိုသလားဆိုပြီးတော့မေးထားတာရှိဝမ်းနဲ့လွယ်ပြီးတော့မွေးပြလိုက်တာကကယေရှုရှိနေပြီနော်ကိုယ့်ရဲ့ခန္ဓာကိုယ်သွေးသားတွေကအဖေရဲ့သွေးအမေရဲ့သွေးနဲ့ပေါင်းစပ်ထားတာဆိုတော့အဖေမင်းရဲ့သွေးနဲ့တိဆောက်ထားတဲ့ဒီခန္ဓာကိုယ်ကြီးရနေတာကိုကအဖေမင်းရဲ့ကျေးဇူးရှိနေတော့တာကိုကိုဘာမှပေးဘူးပေးဘူးမပေးဘူးကျွေးဘူးမကျွေးဘူးအဲ့တော့ဘုရားဆုံးမတွေနဲ့လေးလာရတော့မိဘကျေးဇူးတွေလည်းနားလည်လာတယ်တတ်ချင်တဲ့စိတ်တွေမရှိတော့မိဘကျေးဇူးဆက်ချင်တဲ့စိတ်တွေပါပေါ်လာကြဒါပေမဲ့လို့ဟိုဖီနဲ့အမေကလည်းဒီသားသမီးကိုမုန်းနေလိုက်တာသင်္ကန်းဝတ်သွားတာလေဒီစီလေးပါလုံးဝမထောက်ပံ့ဘူးသာသနာ့ကြောင့်ဒီဘာမှမထောက်ပံ့ဘူးသာဝစရဏီလည်းမစူဘူးနဝကမလည်းတရားတစ်ချက်မှမစူဘူးသာသနာ့ကမှစာရီဝါရီပြတ်ပြီးတော့တရားတွေဘာတွေခေါ်လို့တရားတွေဘာတွေပြလို့သာသနာ့အကျိုးသိဖို့ရွက်ဆောင်နေကြတော့လေလုံးဝသွားမတွေ့ဘူးလုံးဝသွားမဖူးဘူးတိလသမารိပညာနဲ့ပြည့်စုံတဲ့ဆရာတော်တန်ဃာတော်တွေဖြစ်လာတဲ့အထီတောင်မုန်းလို့ကောင်းလို့အသေးမုန်းတယ်ဆိုတာအဲ့ဒါပြောမှာပေါ့နော်အသေးမုန်းနေတော့တာအရာတခါတည်းကဆရာတော်တပါးကမေတော်ကြီးအိရှိတမစီလဲနေတော့သွားမေးတယ်။တက္ကမကြီးနေကောင်းရဲ့လား။မေတော်ကြီးတို့လည်းမခေါ်ရဲဘူးလေ။ဟောကို့မုန်းနေတာဟုတ်။တက္ကမကြီးနေကောင်းရဲ့လားဆိုတော့ကိုတော့နေကောင်းလို့တမစီလဲနေတာပေါ့။နေမကောင်းလို့ရှင်အိရတဲ့လဲနေမှာပေါ့။နေကောင်းလို့တမစီလဲနေတာမြင်ရတဲ့နေကောင်းလားမေးတာကိုတော့မူတဝါဒပြောတာပဲ။ဘုန်းကြီးဆိုတာဒီလိုမူတဝါဒမပြောသင့်ဘူး။ကိုเจ้าကိုပြန်ကိုလို့ကိုလို့အဲ့လဲကိုမကြည့်ဘူးနော်ခမဲတော်ကြီးကတော့ခုချိန်မှာသုံးတော့ပါခုနမဲတော်ကြီးကတော့ခုချိန်ရှိသေးတယ်ခမဲတော်ကြီးကလည်းသုံးကန်ဒီဖေးရုံမှာတက်တော့ဒီတော့နောက်တော့သုံးမှသွားပြီးတော့လူနာမေးကြတာပေါ့လေအဲ့လူနာလည်းသွားမေးချိန်မှာတခြားလူနာမေးတဲ့သူတွေနဲ့စကားပြောဆိုနေတာဟုတ်လို့ပဲသာယဟန်သုံးမှလည်းမြင်လိုက်ရောဟိုဘက်လှည့်သွားတယ်လုံးဝလှည့်မကြည့်ဘူးနော်ခမဲတော်ကြီးကလည်းဟိုဘက်လှည့်သွားတယ်အဲ့ဆရာတော်သုံးမှခရဏရောက်လာတယ်ဆိုတော့ကြောက်လေလာရောတခါကြီးဘလို့လဲတက်တာရဲ့လာပါညာမေးတာပေါ့တက်တာရဲ့လည်းမပြောဘူးတက်တာကလည်းမပြောဘူးကိုတော်တို့ကိုလို့ကိုလုံးကြပါယဟန်ဆိုတာယဟန်အလုပ်လုပ်ရတယ်ဘုန်းကြီးဆိုတာဘုန်းကြီးလုပ်ရတယ် ဘုန်းကြီးဖြစ်နေပြီးတော့လူနာလာမိတယ်ဆိုတာလုံးဝမသိတော့ပါဘူး။ကိုเจ้าကတော့ပြန်ရပါ။လက်ကိုမကြည့်ဘဲနဲ့အဲ့ဒီလိုပဲပြောလို့လိုက်တယ်။အခုတော့သုံးပါသွားပြီပေါ့။အဲ့လောက်ကြည့်အောင်ဘာဖြစ်လို့မုန်းတီးနေရတာလဲ။အတိတ်ဘဝဇာတ်လမ်းလေးသိဖို့မလိုဘူးလား။မသိချင်ဘူးလား။ကဲသိချင်တော့မကင်းရှာဖတ်တော့နော်။အဲ့ဒါအရင်ဘွားတော်ကလည်းဒီအမွှာကြီးကို၃ယောက်ကညီကို၃ယောက်ပဲအဲ့ဒီတုန်းကတော့အမွှာမဟုတ်ဘူးပေါ့တနည်းပြီးတနည်းငယ်ကြီးပေါ့ညီကို၃ယောက်ကဒီရွာမှာပဲညီကိုရင်းဖြစ်ခဲ့ဘူးလားလိမ့်လိမ့်မမာရီလားဆိုတော့မဟုတ်ဘူးတိတ်ကိုမိုက်ကြတဲ့ပုဂ္ဂိုလ်ဆိုးကြတဲ့ပုဂ္ဂိုလ်ကြီးလူလည်းပဲတတ်ကြတာပဲဓမြလည်းလှုပ်ကြတာပဲလူရဲမှုတွေလည်းလှုပ်တာပဲမရင်းမှုတွေလည်းကျူးလွန်ကြတာပဲသူတို့မပြုတ်လို့ဘူးတဲ့မကောင်းမှုဆိုတာရှိကိုမရှိတော့ဘူးညီကိုတော့ပေါင်းပြီးတော့မကောင်းမှုသူစိုက်တဲ့မျိုးစုံကျူးလွန်ကြတယ်သူတို့မှာကလည်းတူတူခြားခြားအနေနဲ့ဓာပီတုပ်ပီတနပ်ပီဖေးတွေကလည်းထိုးထားသေးတယ်လေထိုးထားသေးတယ်ဆိုတော့သူတို့ကဘယ်သူမှမစလန်ရဲကြဘူးသူတို့နဲ့ရန်ဆိုလို့ရှိရင်ချစ်တဲ့လူတွေပဲရှုံးကြတာပဲပေါ့အဲ့ဒါနဲ့ရွာထဲမှာမဟုတ်တာတွေလုံနေပြီမယ်ပြန်မလုံရဲကြဘူးပြန်မပြောရဘူးဒီလိုပဲညင်ပြီးတော့ခန်းနေကြရတယ်တခါတော့အဲ့ဒီရွာထဲကမျိုးသားနဲ့မျိုးသမီးဖြစ်သူစုံတွဲတဲ့ကမိန်းကလေးကိုအကူအကြီးဆုံးဖြစ်တဲ့ပုဂ္ဂိုလ်ကကြီးသားစကားလိုက်ပြောတယ်သူတို့မှလည်းသမီးများတွေသမီးသားတွေရှိကြတယ်ညီကို၃ယောက်လုံးအိမ်ထောင်ပဲတွေလေသူတို့ကလည်းယူထားလိုက်တာဘလောက်မိုက်လဲဆိုတော့သူတို့ညီကို၃ယောက်ကယူထားတယ်မယား၃ယောက်ကလည်းညီအမအရင်နေကြည့်ခဲ့တယ်ဒီမှာရင်းတော်ကိုယူထားကြတာနော်အဲ့ဒါအိမ်အောင်ရှိရတဲ့နဲ့သားသမီးတွေရှိရတဲ့နဲ့မိမချိုလေးတယောက်ကိုသွားပြီးတော့အရင်ကြီးပြအောင်စိတ်နောက်ချက်ဖြစ်အောင်ကြီးစားစကားသွားပြောတယ်ပြောတော့ဖြစ်သူယောက်ျားလေးကစိတ်တူတာပေါ့ဒေါသထွက်တယ်ဒါပေမဲ့ပြန်လည်းမပြောရဘူးပြန်လည်းမလုပ်ဘူးပြန်ပြန်ကိုယ်ပဲခံရမှာဘူးသူတို့ကညီညီညွတ်ညွတ်လည်းရှိတယ်ဒီလက်နဲ့လက်နဲ့ကလည်းပြီးနေသေးတယ်သူတို့သဘောတူကြလေကျွမ်းကျင်ရတယ်ဆိုတော့ပြန်မပြောရဘူးအဲ့ဒါနဲ့အဲ့ဒီခေတုံးကအဲ့ဒီကြေးရွာရှိတဲ့မြို့နယ်ဒေသမှာ community ကြီးစိုးနေတဲ့အချိန် community ကဆက်ကြီးတွေဘာတွေလဲတောင်းသူ့သက်ဆိုင်ရာရဲရွာကိုလည်းအေးချမ်းအောင်လုပ်ပေးကြတာပေါ့လေသူတို့ကြီးစိုးတဲ့နယ်ပယ်မှာဓမြမှုတို့လူရဲမှုတို့နွားခိုးမှုတို့ဖြစ်လို့ရှိရင်လေလူလူရှိမှရွာလူလူရှိမှအရှင်းလက်လက်တက်ပြရတယ်ဒါကြတော့အဲ့ဒီခုနတခါလေးကဒီညီကို၃ယောက်ကျူးလွန်ခဲ့တဲ့လူရဲမှုတွေဓမြမှုတွေနွားခုမှုတွေစသဖြင့်ရှေ့ကကျူးလွန်ခဲ့တဲ့အမှုတွေအကုန်လုံးတက်တဲ့တက်ခရရနဲ့တကွာနေစိုးရီနဲ့တကွာမှတ်တမ်းတင်ပြီးတော့ community တွေတင်ပို့လိုက်တယ်။ပို့လိုက်တဲ့ community တွေကလည်းသူတို့ကိုဖမ်းတာပေါ့။ဖမ်းပေမဲ့သူတို့ရဲ့ဆေးအသွမ်းကြောင့်တော်တော်နဲ့ဖမ်းမမိဘူး။နောက်ဆုံးတော့ကြာတော့မှညီငယ်ဆုံးလေးကိုမိတယ်။ဘလောက်ပဲဆေးဆန်းနေပြီပဲနောက်ဆုံးတော့မိသွားတာပါပဲနော်။အဲ့ဒါနဲ့မိလဲမိရောအကူနှစ်ယောက်ကညီလေးကိုတော့သူတို့နှိပ်စက်ကြတော့မှာပဲညီလေးတယောက်ကတော့နှိပ်စက်မခံနိုင်ဘူးဆိုပြီးတော့သူတို့ကလည်းအလွယ်တကူနဲ့အဖမ်းခံကြတယ်။ဒါနဲ့ညီကိုတော့အလိုမိသွားရောပေါ့။သူတို့ကလည်းအချိန်မဆိုင်တော့ပါဘူး။တခါတည်းမိတဲ့ညနေခင်းမှညပိုင်းမှာပဲတရွာလုံးကိုလှည့်ပြီးတော့မောင်းခတ်ပြင်ကြတယ်။မနေ့ကမနေ့9နာရီမှာဒီညီကို3ယောက်ကိုရွာလူတို့ရဲ့ရှေ့မှာအရှင်းလက်လက်စပ်ပြပါမယ်။အားလုံးလာပြီးတော့ကြည့်ရှုကြပါ။အဲ့ဒါလူတွေကလည်းညာအိတ်တော့မပြောဘူးပျော်လွန်းလို့တယ်နော်။ဒီညီကိုတော့သူတို့ကလည်းမုန်းညာကြပြီကိုဘလုံးမပြန်လို့လို့မရလို့ကသာပြန်လို့လို့မရလို့တာအပန်းကြီးနေရတာအဲ့ဒါနဲ့နောက်တစ်နေ့လဲကြောက်ရောရွာဦးဘုန်းကြီးကျောင်းရှိကမကြီးမကြီးအောင်မှဘုန်းကြီးကျောင်းနဲ့မလမကန်းကမကြီးမကြီးအောင်မှသူတို့ကိုတက်ဖို့တွင်းနေပါလေတူကြတယ်ရွာသူရွာသားတွေကတင်းကြတာပေါ့လေဝန်သားအားရနဲ့ကိုတူးကြတာပါပဲအဲ့ဒါသူတို့ကိုလက်ပြန်ယူတုပ်ထားတယ်ဒီကိုတော့အလုံးကိုတရားနဲ့တရားလက်မောင်းကြီးချိန်ပြီးတော့ယူတုပ်ထားတယ်9နိုင်လောက်ရတော့တတ်တော့မှာပေါ့သူတို့ရဲ့အမှုရဲ့ဆက်တော်တယ်သူတို့ကလုံးဝဝန်မခံဘူးတေကာမတေရောတင်းပြီးတော့နေကြတယ်အဲ့ဒီအချိန်မှာပဲရွာဦးကျောင်းဆရာတော်ဖယားသားတော်ဆိုတော့မေတ္တာကရုဏာနဲ့မနေတာဘူးလေလူလူချင်းသာဆိုးတဲ့သူမိုက်တဲ့သူဆိုရင်မခေါ်မပြောချင်ကြတာဖယားသားတော်ကြတော့ဟိုလိုကြီးခေါ်ပြောတာမဟုတ်တော့မှမေတ္တာကရုဏာနဲ့သူတို့ရဲ့အကျိုးစီးပွားကိုစောင့်ရှောက်ခြင်းနဲ့ဒီ community ရဲ့လက်ဒီက community ရဲ့လက်ကလွတ်အောင်ကဲတင်လို့မရတော့ဒီကတော့လက်ပြန်ညှိုးထုတ်ထားတဲ့တွင်းနှခန္ဓာလေးသွားပြီးတော့ကဲတခါလေးတို့၃ယောက်တရဏဂုံဆောက်ပြီးကြဒါဗုဒ္ဓတရဏကိစ္စမြေတမန္တရဏကိစ္စမြေသံဃာတရဏကိစ္စမြေ၃ညတိုင်ပေးလိုက်တာပေါ့တရဏဂုံတင်ပေးလိုက်တာပေါ့တရဏဂုံတင်နေဆိုတာကသိတဲ့လူကိုတင်ရတာရှင်တဲ့လူကိုတင်ရတာလားရှင်တဲ့လူကိုတင်ရတာဒါဖြင့်အတုပအခန္ဓာဒီမှာ သရဏဂုံတင်ရတယ်ဆိုတာကသိတော်တဲ့လူကိုတင်တာလားကျန်ရစ်သူတွေကိုတင်တာလား
ကျန်ရစ်သူတွေကိုတင်တာပါဗျ
။ဟောဒါမြင်အတုပါတိပါကိုယ်သရဏဂုံတင်ခံနေရတာပေါ့နော်။ဒါပေမဲ့လူတွေထင်တာကြတော့ဘယ်လိုထင်လဲ။သိတဲ့လူသရဏဂုံတင်နေထင်နေတာနော်။ကဲအလောင်းထုတ်အလောင်းထုတ်သရဏဂုံတင်ရအောင်လို့မပြောကြဘူးလား
။
အလောင်းသရဏဂုံတင်လို့ကိုမရဘူးနော်။သိသွားပြီပဲဘယ်လိုတင်မလဲ။ဒါပေမဲ့သိသွားတဲ့ပုဂ္ဂိုလ်ကအနိနာပဝင်းချင်းမှာစိတ်ဓာတ်ဖြစ်နေလို့ရှိရင်တော့သရဏဂုံယူနေအောင်ဆိုပြီးတော့ခေါ်လိုက်တာပေါ့လေ။ခေါ်ပြီးတော့မှကျေးတန်းကလူပေးတဲ့နဲ့တူရောပြီးတော့သရဏဂုံဆောက်ပြီးဆိုတဲ့သဘောမျိုးဆိုရင်တော့လေဒါသိသွားတဲ့ပုဂ္ဂိုလ်သရဏဂုံတင်နေဆိုရင်မှန်တာပေါ့။အလောင်းကိုတင်တာတော့မဟုတ်ဘူးနော်။သိပြီးတဲ့နောက်မကြုံမလို့ဖြစ်နေတဲ့စိတ်ဓာတ်ကိုတင်တာ။ကိုကပန်အဖို့အနေနဲ့ကျန်ရတဲ့မိသားစုတွေအဲ့ဒီတက်တွေကလည်းသရဏဂုံယူလိုက်ကြတာပေါ့။တဏှာချင်းပြောမယ်ဆိုရင်လေတဏှာကိုဆောက်တည်ပြီးတော့မှသူ့လိုက်တဲ့ကုသကောင်မှုတွေကိုသိသွားတဲ့ပုဂ္ဂိုလ်ကိုအမြတ်အတန်းပေးဝေဖို့နှထောင်းလာတဲ့ပုဂ္ဂိုလ်နော်အဲ့တော့ပြဏခံဝါမှာဆရာတော်ကြီးကတဏှာကိုတင်ပေးလိုက်တယ်ဆိုတော့တဏှာကိုဆောက်တည်တဲ့ကုသလေးရှိနေတာပေါ့အဲ့ဒီအချိန်မှာပဲဆရာတော်ကြီးကမင်းတို့လူရစုတောင်းညာဆိုတော့ဒီကောင်လေးကိုကလေးစားခြေပြမယ်အကိုကြီးဆုံးကအော်လိုက်အဲ့ဒီမှာညကွန်မြူနတီကောင်းဆောင်ကဒီကောင်စွာလာကြီးလာဆိုပြီးတော့ညာဘက်ကြောကနေတနတ်နဲ့နှမ်းပြင်လိုက်တယ်။အဲ့ဒါထုတ်ချင်းပေါက်မှန်ပြီးတော့အကိုကြီးဆုံးကတွင်းနဲ့ကြာသွားတယ်။အကိုကြီးဆုံးကြာတဲ့ဆိုတော့၃ယောက်ချိတ်ပြီးတော့လက်ကြံကြီးချိတ်ထားတာဆိုတော့လက်မောင်းကြီးချိတ်ထားတာဆိုတော့ညီကို၃ယောက်လုံးတွင်းနဲ့ကြာသွားတယ်။အဲ့ဒီမှာညရွာသေးသားတွေကညီဖို့ပြီးတော့အရှင်လက်လက်ညီမြုပ်တက်လိုက်ကြပါတယ်။အဲ့တော့တေခံဤလေးမှာတန်ရကုံဆောက်တည်တဲ့ကုသိုလ်လေးရလည်းရှိဘဝတစ်ခါတော့သူတို့ဘာကုသိုလ်မှပြုမထားဘူးနော်။တေဂန်ဒီလေးမှာယောက်ျောင်းဆရာတော်တိုင်ပြီးတဲ့တရဏဂုံဆိုပြီးတော့တရဏဂုံဆောက်ပြီးလိုက်တော့တေဂန်ဒီသေးသေးလေးမှာကုသိုလ်အာရုံလေးကရှိနေတယ်။ကုသိုလ်အာရုံလေးကလည်းတစ်ဖက်ကရှိတစ်ဖက်ကလည်းသူ့ကိုတတ်တဲ့ community community သူ့ကိုတည်င်းပို့တဲ့ဟိုကောင်အဲ့ဒီပုံစံလေးပေါ့လေကိုသူတို့အတွက်တွင်တူတဲ့သူတွေလက်ပြန်ညှိုးတုပ်တဲ့ကောင်တွေဆိုပြီးတော့သူတို့စိတ်ထဲမှာဒီလူတွေကိုနှိမ့်ပတ်ပြီးတော့မကြည်မနှံ့နဲ့ငုံတီးတဲ့စိတ်တွေဖြစ်နေတယ်။နာကြည့်တဲ့စိတ်တွေဖြစ်နေတယ်။မုန်းွယ်ဆွဲနေတယ်ပေါ့။အဲ့လိုမုန်းကလေးဆွဲပြီးတော့ကုသိုလ်အိုင်မီနဲ့ကျွဲပြီးတော့သေသွားတဲ့အတွေ့သူတို့ကိုကွန်မြူနတီစီတရင်ပို့တဲ့အမျိုးသားလေးကိုဒီဘွားမှာဖြီတော်ရတယ်။အရင်ဘွားတော့ကယူသားစကားလိုက်ပြောတယ်မိန်းကလေးကဒီဘွားအမီအရင်ဘွားကသူတို့ကိုဇနီးမယသူ့ကိုဇနီးမယသမီးသားတွေရှိရတဲ့နဲ့ယူသားစကားလာပြောကြတဲ့ကအဲ့ဒီမိန်းကလေးကလည်းညီကိုသုံးယောက်ကိုစိတ်နာနေတာအဲ့ဒီစိတ်နာတဲ့အချိန်လေးနဲ့ဆိုတော့ဒီဘွားသူ့ရဲ့ဝမ်းထဲမှာဝင်လဲဝင်စားလာရောသာအရင်ဖြစ်ပေမဲ့မေတ္တာထားနိုင်လေရဲ့လားမထားနိုင်တော့ဘူးမိဘတိုင်းကတော့သာသမီပေါ်မှာမေတ္တာရှိကြတာကြီးပါပဲမိဘဘယ်မိဘမဆိုသာသမီပေါ်မှာမေတ္တာရှိတယ်လို့မပြောရဘူးလား
ပြောရပါတယ်
ရေပုံရအဆင့်ပြောတာပေါ့ရေပုံရဆိုပေမဲ့လည်း99တသမာ99ပါပဲမပြောမှလောက်တဲ့အနည်းစုလောက်ကတော့လေမေတ္တာတရားခေါင်းပါတာမျိုးရှိတယ်မေတ္တာတရားကင်းမဲ့နေတာမျိုးရှိတယ်ဒါမှလို့လုံးဝကြီးကင်းမဲ့နေတာတော့လည်းမဟုတ်ဘူးခုဒီမောင်ကြီးကို၃ယောက်ကိုဆိုရင်လေမမွေးခင်တုန်းကတော့မိဘမေတ္တာတွေမရှိဘူးလ
ား
ရှိတယ်မွေးတော့မှအရင်ဘဝတုန်းကငါတို့ကိုဒုက္ခပေးခဲ့တဲ့ကောင်းလေးဆိုပြီးတော့ဒေါသလေးကဖုံးထွန်းသွားလို့မေတ္တာကငုတ်ကွေသွားရတာလုံးဝမရှိတာတော့လည်းမဟုတ်ပါဘူးဒီအဖေနဲ့ဒီမိမအတင်းမှာမေတ္တာတက်ပြီးတော့ရှိမှာပါဒါပေမဲ့အဲ့ဒီမေတ္တာတက်ကိုဒေါသကလွှမ်းမိုးအနိုင်ယူသွားတယ်ဒါတော့မေတ္တာမေတ္တာမေတ္တာဖောက်ထုတ်ကြတာကိုမရှိတော့ဘူးအဲ့တော့ကိုမုံတဲ့ပုဂ္ဂိုလ်ကိုအဖေမိတော်ရတယ်ကိုတော်ပါတယ်ကိုတော်ရတဲ့အဖေမိကလည်းကိုကမုံနေတယ်ဆိုတော့အဲ့ဒီဘဝစိတ်ခန္ဓာစရာကောင်းပါဦးမလ
ားမ
ကောင်းပါဘူးဒါပေမဲ့လည်းသူတို့၃ယောက်ကတော့ဖျားဆုံးမတွေနဲ့ထိတွေ့ခွင့်ရလို့ကုသိုလ်တရားတို့ပေါင်းအောင်တော့ကျူးစားနိုင်ကြတာပေါ့လေလောကကြီးမှာအစိုးရဟာကောင်းမှုဖြစ်လာတာဆိုလိုပါပဲကြည့်တယ်မယ်ဆိုရင်အကောင်းဘက်ကိုယူလို့ရတာကြီးပဲတကယ်လို့သာအဖေနဲ့အမေကသူတို့ကိုချစ်နေမယ်ဆိုရင်တော့သင်္ကန်းဝတ်ဖြစ်ပါဦးမလားမဝတ်ဖြစ်တော့ဘူးနော်အဖေနဲ့မိကသူတို့ကိုနာနာကြီးကြီးမုံတီးနေတာသူတို့ကလည်းအဖေမိကိုငယ်တုန်းကနာနာကြီးကြီးမုံတီးနေတာဒီအမုံလေးတွေကြောင့်ပဲသာသနာပေါင်းကြီးရောက်ဖះဆုံးမတွေနဲ့ဖြီးပြီးသူတို့ကောင်ဖြစ်ရတာဆိုတော့မုံသွေးလေးနဲ့ဆွဲပြီးတော့ဒီပြီးပါဝင်နဲ့ဝင်ရတာကကျေးဇူးတင်ကြတယ်လို့တောင်ဖြစ်နေသေးတယ်နော်ဒါကြောင့်ဆိုလိုက်ပါအစွဲကင်းစင
်
တင်ပေလင်းလှပသည
်
သုံးခါဆိုလိုက်ကုသိုလ်ရှိရင်ကုသိုလ်နဲ့သိရင်ကောင်းရသမီးရောက်တယ်လို့ဒီတိုင်းပဲအလွယ်ပြောလို့မရဘူးနော်အကျဉ်းများရှင်းတော့ဟုတ်တယ်ဒါပေမဲ့ကုသိုလ်အယုံနဲ့သိတော့သိပါရဲ့ကုသိုလ်စိတ်နဲ့သိတော့သိပါရဲ့ ချစ်ဆွဲလေးနဲ့ဆွဲနေမယ်မုံဆွဲလေးနဲ့ဆွဲနေမယ်ဆိုရင်လေကိုယ်ကံနဲ့ထိုက်တန်တဲ့အရှင်မြတ်ဘဝကိုမရဘဲနဲ့ချစ်ဆွဲနဲ့ချစ်ဆွဲကပြီးတဲ့ဘဝမုံဆွဲကပြီးတဲ့ဘဝကိုပဲရသွားနိုင်မယ်အဲ့တော့ခုနချစ်ဆွဲကြောင့်ပြောတော့ကံပြီးတဲ့ဘဝရေတဏှာပြီးတဲ့ဘဝရေလို့ပြောတာပေါ့အခုကျတော့ဘာဘာထပ်ထည့်ရမလဲဒေါသကပြီးတဲ့ဘဝလို့ပဲထပ်ထည့်ရမယ်သဘောဖြစ်နေတာပေါ့နော်ဒါမှမဟုတ်ဘဝတွေရောက်တဲ့စတဲ့နေရာမှာအဓိကကတော့တဏှာပါပဲဒီလိုကမုံနေဆိုရင်မုံယုံတတဲ့နဲ့တော့ဘဝတစ်ခုမှရှင်းနိုင်ဘူးနော်သေကံဒီမှာဘဝနိကံဒီကတဏှာလို့ခေါ်တဲ့ဘဝတစ်ခုကိုတတ်မှတ်တဲ့တဏှာလေးကရှိတယ်သူတို့ကကိုမုံမာတဲ့ဆိုတဲ့ပုဂ္ဂိုလ်အပေါ်မှာလဲဆွဲတယ်ဒီမုံတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်ရှင်နေတဲ့တဏှာလေးကလည်းရှိနေတာပေါ့ဒါကြောင့်မို့လို့မုံဆွဲနဲ့တွဲနေတဲ့တဏှာကပြီးတဲ့ဘဝကိုရှားသွားတာပါပဲဒါတော့သေလာတဲ့သူဖြစ်ခြင်းနဲ့ဆိုရင်အဆွဲกินရမယ်ဘာအဆွဲလဲဆိုရင်ချစ်ဆွဲနဲ့မုံဆွဲဒါသေခြင်းတည်းနဲ့ပတ်သက်လို့ထင်ရှားရကိုပြောတာပေါ့ဝိပဿနာအရှုနည်းမှန်နည်းတွေကြောင့်ပြောမယ်ဆိုရင်တော့လေဒိဋ္ဌိတွေဘာတွေကြောင့်ရှင်းရမှာပေါ့နော်သူ့နေရာနဲ့တူပါပြီဒီတော့ချစ်ဆွဲနဲ့မုံဆွဲအဆွဲกินရမယ်ဆိုတော့တစ်ဖက်ကရှောင်တဲ့နာကိုရှောင်တယ်လို့တစ်ဖက်ကလည်းတွဲပြီးတော့ဆောင်တဲ့နာကလည်းဆောင်အောင်မှာဆိုတော့အဆွဲလေးกินနေုံနဲ့မပြီးသေးဘူးတစ်ဖက်ကလည်းဘာလုပ်အောင်မလဲဆိုရင်ကိုယ့်ရဲ့ကုသိုလ်ကံကိုပဲအည်သွေးအကောင်းဆုံးဖြစ်အောင်မြင့်တင်ထားရမယ်ကိုယ့်ကံကိုယ်သာအကောင်းဆုံးဖြစ်အောင်လုပ်ထားလို့ရှိရင်ကံပြီးတဲ့ဘဝကိုထက်ထက်တန်တန်ဆက်လက်ပပရမှာပေါ့ငငယ်တုန်းကဆိုလို့ရှိရင်ဟိုတူတူကိုကိုပေါ့လေဦးဇင်းတို့လည်းဖြစ်ခဲ့ဘူးတာပေါ့နောက်ဘဝဒီဖေးနေပဲအဖေတော်ရင်နဲ့ဒီအမေကိုပဲအမေတော်ရင်နဲ့ဒီညီကောင်မောင်နှမတွေနဲ့ပဲပြန်ဆုံရင်နဲ့ဆက်စိတ်မျိုးတွေမရှိကြဘူးလားအခုကရှိသေးလားမရှိတော့မဆုံးရင်တော့ဘူးပေါ့စိတ်နာနေပြီလားဒီဖေးဒီအမေနဲ့မဆုံးရင်တော့ဘူးလားဘာလို့တော့အဲ့ကိုကံကူတာအကြီးကြီးကောင်းဆုံးဖြစ်အောင်လုပ်တာဒီမိဘကိုပဲကွာဆွဲလို့နောင်ဘဝမိဘပဲတော့ချင်းဖြစ်တော့ဖြစ်မှာပေါ့ဒါမှမဟုတ်ကိုကံကအရှင်းမြတ်ဘဝဖြစ်နိုင်ရတဲ့နဲ့ကိုမိဘရဲ့ကံကကိုကံလောက်မမြင်ဘူးဆိုရင်ကိုလည်းပဲဘယ်ပဲရောက်မှာလဲအဆင့်တိတ်တဲ့ဘဝပဲရောက်မှာဒါတော့ကိုကံကိုအကြီးကြီးကောင်းဆုံးအဆင့်တန်းအမြင့်ဆုံးထက်တန်းကြဆုံးဖြစ်အောင်ထူထောင်ထားမယ်ဆိုရင်ကံပြီးတဲ့ဘဝကိုအဆင့်တန်းမြင့်မြင့်ထက်တန်းကြရမှာပါပဲလူဘဝမှရည်လို့ရောစိတ်ကသွဲနေဦးမှာလားရန်ကုန်မှမန္တလေးမှနဲ့ရောတချို့ကလည်းစမ်းချောင်းဆိုမှစမ်းချောင်းဆွဲတာလည်းမရှိဘူးလားတခုကံမင်းကလည်းနောက်ဘက်လူချင်းမဆိုဘယ်မှာဖြစ်ချင်တာလားစမ်းချောင်းမှပဲလားတက်ရှိလည်းမဆွဲရဘူးတက်မဲ့လည်းမဆွဲရဘူးအဲ့တော့ကိုယ်ကံကိုအကြည့်သေးကောင်းဆုံးဖြစ်အောင်မြင့်တင်ထားဒါမလို့နောက်ဘက်လူပဲဖြစ်ချင်တယ်ဆိုတော့မပြောကြဘူးလားဟုတ်တော့ဒီနောက်ဘက်လည်းလူပဲဖြစ်ချင်နေတဲ့အဲ့တော့ကုသိုလ်ကောင်းမှုပြည့်တဲ့အခါမှာနိဗ္ဗာန်ပစ္စယဟောတူဒါကတော့ပြောကောင်းလို့များလာပါပြီဆရာတော်သံဃာတော်လည်းဟောနေကြပါဘာကုသိုလ်ပဲပြည့်ပြူနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေလမ်းဆုံးပန်းနိုင်ကိုပဲဆုတောင်းပေါ့ကိုကဘုရားဆုပန်တယ်ဆိုလည်းပဲတိုက်ပင်ညူတာဉာဏ်တော်ရဲ့အထောက်ပံ့ဖြစ်ပါစေပေါ့ပစ္စေကဗုဒ္ဓဆုပန်တယ်ဆိုရင်လည်းပစ္စေကဗောဓိဉာဏ်ရဲ့အထောက်ပံ့ဖြစ်ပါစေအေကသာဝကမဟာသာဝကစသည်ဤသူပဲပေါ့မိမိအလိုရှိတဲ့ဗောဓိဉာဏ်နဲ့တကွာနိဗ္ဗာန်ချမ်းသာရဲ့အထောက်ပံ့ဖြစ်ပါစေလို့ပဲဆုတောင်းပါလူဖြစ်ပါသေး၊နတ်ဖြစ်ပါသေး၊သူဆူတောင်းမနေနဲ့တော့လူဘဝဆိုတာကလည်းဖះအောင်သူတော်ကောင်းတွေဖះဆုပန်ထားတဲ့ပုဂ္ဂိုလ်တွေပါရမီဖြည့်ဖို့ဆိုရင်သာအကောင်းဆုံးလို့ပြောရတာလူဘဝအကောင်းဆုံးလူဘဝအကောင်းဆုံးဆိုတာကကုသိုလ်ကောင်းမှုပြုတဲ့ဆုတောင်းကကြည့်ရင်သာအကောင်းဆုံးတော့တရားဥပဒေနဲ့ရတဲ့ဆုတောင်းကကြည့်ရင်တော့ဘယ်အကောင်းဆုံးလို့ဖះတဆုတဆုရဲ့လက်ထက်မှာကျွတ်တန်းဝင်ရတဲ့ပုဂ္ဂိုလ်တွေလူရဲ့နှက်ရဲ့ပဲဆိုကြပါဆိုလူနဲ့နှက်မှာဘယ်သူကများလဲ။ဟောဒါချင်းဘယ်ကောင်းဆုံးလဲ။တခြားမကြီးနဲ့လေဓမ္မဆရာတရားဟောတော့ဓမ္မတွေဘယ်လောက်ကျွတ်တန်းဝင်တဲ့တော့။ကံမြင့်မှာဓမ္မဆရာတရားတွေပါလေဆရာတော်တွေမဟုတ်ကြဘူးလား။ဓမ္မကဘယ်လောက်လဲ။ဓမ္မကပဲ18ကတိ။နတ်ကတော့မရှိမတွက်နိုင်အောင်အသင်္ချေအနန္တာလူကတော့သူကတော့ဗရညာတော့9ယောက်ဟုတ်လို့လားဓမ္မစကြာစကားဟောတယ်နေနည်းဘယ်သူတော့9ယောက်ဒီမှာသာ9ယောက်ဖြစ်တာနော်ပထမနေ့မှာက10ယောက်ပဲအဲ့ဒီပထမနေ့မှာကိုကဗြဟ္မာရည်ကြီး18ကတိအဲ့တော့ဘုရားတဆုတဆုတစ်ထက်မှာကျွတ်တန်းဝင်ရတာနတ်တွေဗြဟ္မာရည်ကအများဆုံး နတ်ကတော့အများဆုံးပေါ့လေနတ်ပြီးရင်ဇမအများဆုံးဇမပြီးတော့မှလူနတ်ဇမတွေဆိုတော့လူတွေလူသိကျေတလေးပြည်တွေချွေးတွေပါလေလည်းမရှိဒါဒီလူကလည်းဥရေဟိနဲ့ဆိုတာလည်းမရှိညှန့်တနေတော့ညံတွေကအရန်ထက်နေတယ်ညံတွေကအရန်ထက်နေတော့မြတ်စွာဘုရားခေါ်တဲ့တရားတပုဒ္ဒကတာလေးနားလိုက်ရတဲ့ဆိုရင်ကိုပဲညံတွေထက်ထက်မြင့်မြင့်နဲ့ဝိပဿနာတွေလည်းရှုပြီးတော့တရားတွေတရားမြတ်တွေမြန်မြန်ရကြပါလေဘုရားပွင့်တဲ့အချိန်မှာနတ်ဇမတွေကပို့ပြီးတော့ကျွတ်တန်းဝင်ဖို့လွယ်ပါတယ်သူကတော့အ ਨੇ စုပဲကျွတ်တန်းဝင်နိုင်တယ်ဟိုနတ်ပြည့်ကြလို့ရှိရင်ကျော်ပါးလေးနဲ့မိတာပေါ့မိတာပေါ့လို့တော့ကြောင်းကြကြတာပေါ့ဒါကလူဘဝမှာကိုယ်ဘယ်လိုနေထိုင်သွားကြလဲဆိုတာမူတည်တာပဲလူဘဝတုန်းကအပျော်ပါးလေးနဲ့ပဲချိန်ကုန်ခဲ့တယ်ဆိုရင်တော့နတ်ဖြစ်တော့လေအပျော်ပါးနတ်တွေရဲ့အတိုင်းဝိုင်းမှာပဲဖြစ်ပြီးတော့အပျော်ပါးလေးနဲ့ချိန်လူဘဝတုန်းကဖျားသွားလိုက်ကြောင်းတက်လိုက်ဌာနတွေပြုလိုက်သီလတွေစောက်ပြုလိုက်ဥပုသေစောင့်သုံးလိုက်တရားတွေနားလိုက်ဝေယဝိသ္သတွေပြုလိုက်နဲ့ကုသိုလ်ကောင်းမှုတွေနဲ့ပဲမွေးလျော်နေတယ်ဆိုရင်သိသွားလို့နတ်ဖြစ်တော့လေသူတော်ကောင်းနတ်တွေရဲ့အတိုင်းဝိုင်းမှာဖြစ်မှာပေါ့သူတော်မနတ်မျိုးဆိုတာရှိတယ်မလားသူတို့မှာနိုင်ရွက်မှာရောက်တဲ့ဆိုတော့နေတိုင်းကိုဓမ္မသံဃာတွေရှိနေတာเนาะအဲ့တော့ကုသိုလ်ကောင်းမှုတွေပြုပါရမီတွေရှိဖို့ဆိုရင်တော့လူဘဝကအကောင်းဆုံးတရားတွေတရားများများများရဖို့ဆိုရင်တော့နတ်ဘဝကအကောင်းဆုံးအဲ့တော့ဒါပေမဲ့လို့ကိုယ်ကနတ်ဘဝပဲများများရခင်တဲ့လူဘဝပဲကောင်းနေတယ်လို့ထူတောင်းနေကြမလို့ဘူးနိဗ္ဗာန်ကိုသာဥတည်ပြီးတော့ထူတောင်းထားလို့ရှိရင်လူဘဝနဲ့နိဗ္ဗာန်ရောက်မှလူဘဝရောက်မှနိဗ္ဗာန်ရောက်ဖို့ချီးနေပြီတဲ့ဆိုရင်ကိုယ်ကံကလူဘဝကိုပို့ပေးလိမ့်မယ်။နတ်ဘဝမြမဘဝနေကြမှာဖះနဲ့တွေ့ပြီးတော့နိဗ္ဗာန်ရောက်တတ်ဖို့ချီးနေပြုံးနေဆိုရင်လည်းနတ်ဘဝမြမဘဝကိုအဲ့ဒီကံကပို့ပေးလိမ့်မယ်။ကံကူတာနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်တဲ့ပြုလုပ်ထားလိုက်ဆန်းမှာလူဘဝရောက်မှဖះနဲ့တွေ့ရမယ့်ကံပါရင်လူဘဝပို့ပေးလိမ့်မယ်။နတ်ဘဝရောက်မှဖះနဲ့တွေ့ရမယ့်ကံပါရင်နတ်ဘဝပို့ပေးလိမ့်မယ်။ဇမဘဝရောက်မှဖះနဲ့တွေ့ရမယ့်ကံပါရင်ဇမဘဝကိုပို့ပေးလိမ့်ပါမယ်။ဘယ်ဘဝကိုရောက်မလဲဆိုတာကံကံသွက်သူဆုံးဖြတ်ပါလိမ့်မယ်။ကံအလုပ်ကိုကိုကဝင်ရှုပ်ကြလို့ရလား။မလိုဘူး။လူဘဝမှာလူဘဝမှာနဲ့လုံမနေနဲ့တော့။နတ်ဘဝကြတော့အပြောပါများတယ်ဆိုလူဘဝကြတော့အပြောပါမများဘူးလား။များတာပါပဲ။ခုလိုချိန်မျိုးတရားဝဲလာတဲ့လူနဲ့ကာရာဝေးဆိုင်သွားတဲ့လူနဲ့ဘယ်သူကများမှာမလို့။အပြောပါသွားတဲ့လူများမှာပဲ။နောက်ဆုံးရတော့မှဟို26မိနစ်အကယ်ဒမီဆိုလောက်ပါဆိုတာရှိတယ်လို့ပြောတယ်နော်။ကျဲအဲ့ဒီနေ့ကြတော့ကဲတရားပွဲဒီလောက်လူများပါအောင်လားရောတော့မယ်ထင်တယ်နော်ရောမှာပါပဲအဲ့ဒါလူဒီမှာလည်းပဲပြောပါဆိုတာကရှိတာပါပဲဒါတော့လူရဲ့နိုင်ရဲ့စိတ်ထဲကဘဝကိုလိုက်ပြီးတော့ရွေးချယ်သတ်မှတ်မနေနဲ့လူဘဝနဲ့ပဲရောက်ရောက်နတ်ဘဝနဲ့ပဲရောက်ရောက်ဇမဘဝနဲ့ပဲရောက်ရောက်ရောက်ချင်တဲ့ဘဝနဲ့ရောက်ဖြစ်ပြီးအဓိကကတော့နိဗ္ဗာန်ရောက်ဖို့အဓိကပဲနိဗ္ဗာန်ရောက်ဖို့အဓိကပဲဒါကြောင့်ဘာကုသိုလ်ကောင်းမှုပဲပြုပြုစစ်ဆွဲလဲမပါစေနဲ့မုန်းသွေးလဲမပါစေနဲ့နိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါစေမိမိလိုရှိတဲ့ဗောဓိဉာဏ်ရဲ့အထောက်ပံ့ဖြစ်ပါစေလို့လမ်းဆုံးပန်းနိုင်ကိုပဲဥတည်ပြီးတော့ပြုလိုက်ပါကိုယ့်ရဲ့ကုသိုလ်ကံကိုအကြည့်သေးကောင်းဆုံးမြှင့်ပါနိဗ္ဗာန်ရထောက်ပံ့ဖြစ်ပါစေတခုနဲ့တော့မပြီးဘူးပေါ့နော်ဒါနကံမှုပြုတဲ့ဆိုင်လဲတက္ကသဒါနယူယူတည်တည်ပေါ့လူဝဲဝတ္ထုကိုလည်းတဏ္ဍဆင်းဆင်းမုံမုံမြဲမြဲလူကံမှုပေါ်မှလည်းယူယူတည်တည်လေးလေးစားစားစသည်အားဖြင့်ပေါ့လေဒါနကံမှုပဲပြုပြုဝေယဝဆကံမှုပဲပြုပြုတရားဟောတရားနာဘာကုသိုလ်ကောင်းမှုပဲပြုပြုအစင်တန်းအမြင့်ဆုံးဖြစ်အောင်အကြည့်သေးကောင်းဆုံးဖြစ်အောင်ပြုထားပါဒါဆိုရင်အစင်တန်းမြင့်တဲ့ဘဝအကြည့်သေးမြင့်တဲ့ဘဝကိုဒီသေးကောင်းတဲ့ဘဝကိုလာရောက်ပြီးတော့အပေလာတဲ့သူတွေဖြစ်ပါလိမ့်မယ်။အပေလာတဲ့သူရဲ့အရည်သွေးလေးချက်ကဒီနေ့အစွဲကင်းရမယ်ဆိုတဲ့အရည်သွေးကိုအနည်းငယ်ချက်ထွင်ပေးခဲ့ပါတယ်။တရားနာမိသားများအားလုံးအပေလာတဲ့သူတွေဖြစ်အောင်ကြိုးစားအားထုတ်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့အပေလာတဲ့သူတရားအပိုင်းတစ်ကိုဒီမှာပဲညီကုန်ချုပ်ပါတော့မယ်။တရားနာမိသားများအားလုံးလည်းခြိတာကြပါ။အရေးအကြီးဆုံးစကားတစ်ခွန်းနဲ့တရားညီကုန်ချုပ်ပါမယ်။အပမဒိနာသံပါဒိထအပမဒိနာမမိတ်မလဲရောမပေါ့မဆပြင်းပြချက်သန်မှန်ကန်သောတတိတရားဖြင့်သံပါဒိထသီလသမာဓိပညာဥသောသောသိက္ခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း